Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ10ရက်တနင်္လာနေ့မနေ့ကအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ30.48တို့ကနေဓာတ်ရိုက်ထုတ်လင်းနေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်နားဆင်နိုင်ပါပြီခင်ဗျာကျွန်တော်ညံဝင်းအောင်မဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝင်းယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မတင်ကီထိုက်ပါမအင်ဂျင်နိုင်တဲ့အတူသတင်းတွေကြီးညာပါမယ်တန်းစင်ယူရေနီယံထပ်တိုးမယ်လို့ကြေညာလိုက်တဲ့အီရန်ကိုအမေရိကန်ကသတိပေးလိုက်ပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာတော့မုတ်တုံရာသီတန်းကြောင့်မြေပြိုကျပြီးတဦးသေးဆုံးထောင်နဲ့ချီဥမဲ့အိမ်မဲ့ဖြစ်နေပါတယ်။အမျိုးသမီးကမ္ဘာဖလားပွဲမှာတော့အမေရိကန်အသင်းကဘုံဆွဲပါတယ်။နိုင်ငံတကာအမျိုးသမီးတဦးချင်းချက်တောင်ရိုက်ပြိုင်ပွဲမှာတော့မြန်မာနိုင်ငံကတက်ထားသူစားချန်ပီယံဆုဆုတ်ခူးသွားပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။ထိုင်းမြန်မာထိုင်းမလေးရှားနေဆက်ကဒီလူကုန်ကူးမှုမှာထိုင်းရွာသားတကြီးတူပါဝင်ပတ်သက်နေပြီးလူကုန်ကူးခံရတဲ့မြန်မာတွေကိုထိုင်းအာဏာပိုင်တွေကကယ်တင်နိုင်ခဲ့ပါတယ
်ဒီမလေးရှားနေဆက်ပေါ့နော
်
သူကအဲ့မှာတကြီးလုံနေတယ်ပြီးတော့ဖမ်းမိတဲ့နေရာကသူ့ရဲ့အိမ်ဟောင်းမှာပဲဖမ်းမိနေပထမကျွန်တော
်ဒီအကြောင်းသတင်းပေးပို့ချက်ကိုသတင်းနေပြီးမှတင်ဆက်သွားဖို့ရှိပါတယ်အဲ့အပြင်နောက်ပိုင်းမှာတော့မြန်မာရေးဆွေးနွေးကံဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းတင်ဆက်အောင်မှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နဲ့မတ်အင်ဂျင်နိုင်တို့ပြောပြပေးပါအောင်ခင်ဗျာ
2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါတတ်မှတ်ချက်ထက်ကျော်လွန်ပြီးတန့်စင်ယူရေနီယံတိုးမြင့်ထားကြောင်းအီရန်အစိုးရကတနင်္ဂနွေနေ့မှာပြောဆိုပြီးနောက်မှာတော့အီရန်အနေနဲ့စင်စင်ဆာဆာလုတ်တာပိုကောင်းမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့ဆုံးဖြတ်ချက်ဟာနောက်ထပ်အထူးကြံမှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေဇီကိုဥတီစေလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပြီးနောက်နိုင်ပိုင်အကြံမှာသမ္မတထရန့်ကအခုလိုမှတ်ချက်ပေးပြောဆိုလိုက်တာဖြစ်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်အတွက်ယူရေနီယံတပ်ဆင်မှုမလုပ်ရဆိုတဲ့စံနှုန်းကိုနိုင်ငံတွေပြန်လည်ကျင့်သုံးသင့်တဲ့အကြောင်းနျူကလ িয়ার လက်နက်တွေနဲ့ဆိုရင်အီရန်အစိုးရဟာကဘာကိုပိုပြီးအန္တရာယ်ရှိစေလိမ့်မယ်လို့လည်းသမ္မတထရန့်ကရှင်းပါတယ်။အီရန်အပေါ်ဒဏ်ခတ်ပိတ်ဆို့မှုတွေဖြစ်လျော့ပေးရတဲ့အတွက်အပြန်အလှန်အဖြစ်နျူကလ িয়ার အစီအစဉ်ပေါ်ကန့်သတ်ချက်ကိုလက်ခံထားတဲ့အီရန်အနေနဲ့သဘောတူညီချက်နဲ့မကိုက်ညီတဲ့လှုပ်ရအလုံးကိုချက်ချင်းရပ်ပြီးနောက်ကျောင်းပြန်လှည့်ဖို့ဗြိတိန်နိုင်ငံကတိုက်တွန်းပါတယ်။အီရန်ရဲ့လုံရက်ကနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တာဖြစ်တယ်လို့ပြင်သစ်ကပြောဆိုပြီးလွန်ခဲ့တဲ့၄နှစ်ကသဘောတူညီချက်နဲ့မကိုက်ညီတဲ့ဆောင်ရွက်ချက်အလုံးရပ်ဖို့ဂျာမနီဘက်ကလည်းတောင်းဆိုပါတယ်။အီရန်နျူကလ িয়ার ရေးသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့ပြီးတဲ့နောက်ကျန်းရှိနေတဲ့စာချုပ်မှလက်မှတ်ရေးထိုးထားတဲ့နိုင်ငံတွေအနေနဲ့နောက်ထပ်တုံ့ပြန်ချက်ကိုစဉ်းစားသုံးသပ်ဖို့အရေးပေါ်အစည်းအဝေးခေါ်ဖို့စဉ်းစားနေတဲ့အကြောင်းလဲဥရောပသမ္မဂကပြောဆိုထားပါတယ်။အီရန်နဲ့ရံပက်ဖြစ်တဲ့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟူကတော့ယူရေနီယံတပ်ဆင်မှုအတွက်အကြောင်းပြချက်ကတစ်ခုပဲရှိကြောင်းအဲ့ဒါကနျူကလ িয়ার ဘုံးလုပ်ဖို့ဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။လီဗျားနိုင်ငံမှာရွှေပြောင်းခြေချသူတွေထိမ့်သိမ်းထားတဲ့စခန်းကိုပြီးခဲ့တဲ့သတင်းဘက်ကလေကြောင်းကနေပစ်ခတ်တိုက်ခိုက်မှုတွင်တေဆုံးခဲ့သူတွေအတွက်ပုံရဟန်းမင်းကြီးဖရန်စစ်ကတနင်္ဂနွေနေ့ကမေတ္တာပို့ဆုတောင်းခဲ့ပြီးဒီလိုအကြမ်းဖက်တိုက်ခိုက်မှုမျိုးလုံးဝလက်ခံနိုင်စရာမရှိဘူးလို့ပြောကြားခဲ့ပါတယ်။ထိမ့်သိမ်းရေးစခန်းကအကာအကွယ်မဲ့လက်နက်မဲ့ဖြစ်နေသူတွေအပေါ်လေကြောင်းတိုက်ခိုက်မှုကြောင့်တေဆုံးထိခိုက်ဒဏ်ရာရသူတွေအတွက်သူနဲ့အတူဆုတောင်းပေးဖို့ Saint Petersburg ရင်းပြင်မှာတနင်္ဂနွေနေ့ကပြုလုပ်တဲ့ဝတ်ပြုပွဲကိုတက်ရောက်လာတဲ့ပရိသတ်တွေကိုပုံရဟန်းမင်းကြီးကပြောကြားခဲ့တာပါ။ရွှေပြောင်းအခြေချသူတွေအများစုရှိနေတဲ့လမ်ဘူဇာကျွန်းကိုပုံရဟန်းမင်းကြီးဖရန်စစ်ကတွားရောက်ခဲ့တဲ့နှစ်ပတ်လည်မတိုင်ခင်တရက်အလိုမှာအခုလိုဆုတောင်းမေတ္တာပို့သခဲ့တာလည်းဖြစ်ပါတယ်။ Tripoli မြို့စင်ဂျေပုံတာဂျိုရာမှာရှိနေတဲ့ထိန်းသိမ်းရေးစခန်းကိုပြီးခဲ့တဲ့သတင်းပတ်ကလေကြောင်းတိုက်ခိုက်မှုကြောင့်ကလေးတွေအပါအဝင်ရွှေပြောင်းအခြေချသူ90ထဲမှနေတေဆုံးခဲ့ပြီးဒဏ်ရာရသူပေါင်း130လောက်ရှိခဲ့တယ်လို့ကုလသမဂ္ဂကကြေညာချက်ထုတ်ပြန်ထားပါတယ်။လေကြောင်းကနေတိုက်ခိုက်တာကြောင့်ထိန်းသိမ်းရေးစခန်းတွေကနေဘေးလွတ်ရာကိုထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ရွှေပြောင်းအခြေချသူတွေကိုအဆောင်တွေကတနက်တွေနဲ့ပြစ်ခတ်ခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့ပါတယ်ရှင်။
အာဖရိကတိုက်ဂွန်သွေးရေးသဘောတူညီချက်ကိုတရားဝင်ဆက်တင်လိုက်ပါပြီ။နိုင်ဂျာနိုင်ငံမှာကျင်းပတဲ့အာဖရိကသမ္မဂထိပ်သီးညီလာခံအတွင်းအာဖရိကတိုက်လွတ်လပ်စွာဂွန်သွေးမှုဧရိယာသဘောတူညီချက်တင်မှာ အာဖရိကတပ်ရဲ့စစ်ဘွားရေးအကြီးဆုံးနိုင်ဂျီးရီးယားနိုင်ငံနဲ့ဘီနင်နိုင်ငံတို့ကတနင်္ဂနွေနေ့ကလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါကြောင့်ကုန်သွယ်မှုသဘောတူညီချက်မှာအီရီထရီးယားတနိုင်ငံမဲ့မပါဝင်သေးပဲကြန့်ရှိနေတာဖြစ်ပါတယ်။ဒီသဘောတူညီချက်အောင်မြင်မဲ့ဆိုရင်တော့ဒေါ်လာ 3.4 ထရီလီယံတန်ဖိုးရှိမဲ့လွတ်လပ်စွာကုန်သွယ်ရေးအဖွဲ့ကြီးဖြစ်လာပြီးအလုတ်အကင်နဲ့ဖွံ့ဖြိုးမှုကိုဦးဆောင်လာမယ်လို့ကြွမ်းကျင်သူတွေကခန့်မှန်းကြပါတယ်။အိမ်မက်ဟောင်းကအကောင့်ထဲပေါ်လာခဲ့ပြီးအစားပြုခဲ့ကြတဲ့ပုဂ္ဂိုလ်ကြီးများဂုဏ်ယူနိုင်ကြပြီလို့အာဖရိကသမ္မတရဲ့ကော်မရှင်ဥက္ကဋ္ဌကတနင်္ဂနွေနေ့မှာပြောပါတယ် AFCFTA လို့ခေါ်တဲ့အာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာရဲ့အောင်မြင်မှုကအာဖရိကပြည်သူတွေလိုလားနေတဲ့ကြွယ်ဝမှုနဲ့ဘဝအတိုင်းအမှုတွေကိုလက်တွေ့အကောင်အထည်ပေါ်လာစေမဲ့စီးပွားရေးဖွံ့ဖြိုးမှုအတွက်စမ်းသပ်မှုဖြစ်လိမ့်မယ်လို့လည်းအာဖရိကသမ္မတရဲ့ဥက္ကဋ္ဌအီဂျစ်သမ္မတအဒယ်ဖာတာ LCC ကပြောဆိုပါတယ်ဒီကနေ့တနင်္ဂနွေနေ့မှာတရားဝင်စတင်လိုက်တဲ့အာဖရိကတိုက်လွတ်လပ်စွာကုန်သွယ်မှုဧရိယာသဘောတူညီချက်ရဖို့အတွက်တော့18နှစ်ကြာအချိန်အနည်းဆွေးနွေးညှိနှိုင်းခဲ့ရတာဖြစ်ပါတယ်
။2019 FIFA အမျိုးသမီးကမ္ဘာဖလားနောက်ဆုံးဘောလုံးပွဲကိုပြင်သစ်နိုင်ငံလီယွန်မြို့မှာတနင်္ဂနွေနေ့ကကစားကြရမှာအမေရိကန်အသင်းကနယ်သာလန်အသင်းကို2ဂိုးဂိုးမရှိနဲ့နိုင်ပြီးချန်ပီယံဖြစ်သွားပါပြီ။အမေရိကန်မျိုးသမီးဘောလုံးအသင်းဟာနောက်ဆုံးဘောလုံးပွဲမရောက်ခင်အခြားဥရောပအသင်းတွေဖြစ်တဲ့ Sweden, Spain, ပြင်သစ်နဲ့ England တို့ကိုအနိုင်ရခဲ့တယ်လို့အခုနောက်ဆုံးဘောလုံးပွဲမှာဥရောပချန်ပီယံဖြစ်တဲ့ Netherlands အသင်းကိုအနိုင်ရခဲ့တာပါ။အမျိုးသမီးကမ္ဘာဖလားဘောလုံးပွဲမှာအမေရိကန်အသင်းအနိုင်ရခဲ့တဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ဂုဏ်ယူမိတယ်လို့သိကောင်းပြီးစိတ်လှုပ်ရှားစရာကောင်းတဲ့ပွဲဖြစ်ကြောင်းနဲ့အမျိုးသမီးဘောလုံးအသင်းအတွက်အမေရိကန်ပြည်သူတွေဂုဏ်ယူမိကြောင်းအမေရိကန်သမ္မတ Donald Trump ကသူ့ရဲ့ Twitter လူမှုကွန်ရက်အကောင့်မှာရေးသားခဲ့ပါတယ်။ပထမပိုင်းမှာနှစ်သင်းစလုံးဂိုးသွင်းခွင့်တွေရခဲ့ပေမဲ့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ပဲဂိုးမရှိသေးရဖြစ်နေခဲ့တာပါ။ဒုတိယပိုင်းပြန်ဆပြီးပွဲချိန်61မိနစ်မှာတော့အမေရိကန်အသင်းကအဖွင့်ဂိုးရခဲ့ပါတယ်။ Netherlands အသင်းရဲ့ Penalty Area ထဲမှာ Netherlands ဘက်ကဘောလုံးဖြတ်တာကျန်ခဲ့တဲ့အတွက်ဒိုင်းကဗာအဆုံးဖြတ်နဲ့ penalty ပေးတာကိုအသင်းကောင်းဆောင် Megan Rapinoe ကသွင်းယူခဲ့တယ်လို့ American အသင်းပထမဂိုးရခဲ့ပါတယ်။အဲဒီနောက် Netherlands ဘက်ကခြေပါဂိုးရဖို့တိုက်စစ်ကိုဖွင့်ပြီးအချိန်မြင့်ကစားခဲ့ပေမဲ့69မိနစ်မှာတော့ American ကွင်းလယ်က Rose Valley ကPenalty area စီးထိတ်ကနေဘဲချေနဲ့ကန်သွင်းခဲ့လို့ American အသင်းကဒုတိယဂိုးရသွားခဲ့တာပါ။ American မျိုးသမီးဘောလုံးအသင်းဟာ1961 69နဲ့2015ခုနှစ်တွေမှာလဲကမ္ဘာဖလားတွေကိုရခဲ့တဲ့အတွက်ဒါဟာကမ္ဘာဖလားကို၄ချိန်မြောက်ရခဲ့ပြီးအများဆုံးစံချိန်တင်လိုက်တာလည်းဖြစ်ပါတယ်ရှင်။American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 8133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်မြေပြိုကျပြီးတဦးသေးဆုံးလူပေါင်း 4,500 ကျော်ဦးအိမ်မဲ့ဖြစ်ခဲ့ရာကြောင်းအကူအညီပေးရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့မွတ်စလင်လူနည်းစု6သိန်းကျော်နေထိုင်ရာကော့ဆက်ပစာကစခန်းတွေမှာမိုးရေချိန်14လက်မထိရောက်ခဲ့တဲ့82နာရီကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကဆက်လို့မြေပြိုကျတာလို့ကုလသမဂ္ဂကပြောပါတယ်မြန်မာနဲ့နေဆက်အနီးတောင်ကုန်းတွေပေါ်မှာအဖြစ်ဆောက်ထားတဲ့စခန်းတွေတဲ့မြေပြိုကျမှု26ခုဖြစ်ခဲ့တဲ့အစီရင်ခံချက်တွေရှိနေပါတယ်တဲတွေဆောက်ဖို့နောက်ထင်းရဖို့အတွက်တစ်ပင်တွေကိုခုတ်လဲခဲ့ကြတာကြောင့်လဲမြေအနေအထားမခိုင်ခန့်စေတာပါစခန်းပေါင်း30လောက်မှာလေပြင်းထန်တင့်ခဲ့ပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြိုကျတဲ့နှံရံနဲ့ရိုက်မိတာကြောင့်သေဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီဝန်ထမ်းအာရီရာမန်က AFP သတင်းအေဂျင်စီကိုပြောဆိုထားပါတယ်
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးထူးကိုယ်စားလှယ်ရန်ဟီလီဟာဒီကနေ့ဇူလိုင်လ10ရက်နေ့မှာထိုင်းနဲ့မလေးရှားနိုင်ငံခီးစဉ်တွေကိုစတင်လိုက်ပါပြီ။ဇူလိုင်လ10ရက်နေ့ကနေ18ရက်နေ့အထိ10ရက်ကြာမဲ့နှစ်နိုင်ငံခီးစဉ်အတွင်းရန်ဟီလီအနေနဲ့မြန်မာနိုင်ငံနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကိစ္စရပ်တွေကိုစုံစမ်းဖို့ရှိပါတယ်။ဒီခီးစဉ်မတိုင်ခင်ဇူလိုင်လ5ရက်နေ့ကကုလသမဂ္ဂကကြေညာချက်ထုတ်ပြန်ရမှာမြန်မာအစိုးရကသူ့ကိုလက်မခံပေမဲ့လူခွင့်ရေးကိစ္စရပ်တွေအတွက်မြန်မာနိုင်ငံကိုအကူအညီပေးနိုင်ရေးအစိုးရနဲ့ဆွေးဆက်ဆွေးနွေးနိုင်ဖို့ဆက်လက်ပြီးနီးလန်းရှာဖွေချိတ်ကပ်မှာဖြစ်တယ်လို့ရန်ဟီလီကပြောကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလလူခွင့်ရေးအထူးစုံစမ်းစစ်ဆေးမှုရန်ဟီလီနဲ့ပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့မြန်မာအစိုးရဘက်ကညှင်းဆန့်ထားတယ်လို့မြန်မာနိုင်ငံကိုလည်းဝင်ခွင့်ပြုမှာမဟုတ်ဘူးလို့လည်းအတိအလင်းပြောကြားထားတာပါ။အခုခီးစင်မတိုင်ခင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပတဲ့လူခွင့်ရေးကောင်စီညီလာခံမှာဇူလိုင်လ3ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအစိုးရခန်းစားကိုရန်ဟီလီတင်သွင်းခဲ့ပြီးမြန်မာအပေါ်ထိရောက်စွာအရေးယူဖို့လည်းနိုင်ငံတကာအတိုင်းဝိုင်းကိုတိုက်တွန်းခဲ့ပါတယ်။ကုလလူခွင့်ရေးအထူးကိုယ်စားလှယ်ဟာထိုင်းနဲ့မလေးရှားခီးစင်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲကိုဇူလိုင်လ18ရက်နေ့ညနေ4နာရီမှာကွာလာလမ်ပူမြို့မှာပြုလုပ်မှာဖြစ်ပါတယ်ရှင်။
နီပေါ်ဆွေရကခွင့်ပြုချက်ဆက်မပေးတော့တာကြောင့်တိဘက်ဘာသာရေးကောင်ဆောင်ဖုန်တော်ကြီးဒလိုင်လာမရဲ့မွေးနေ့အခမ်းအနားတွေကိုဖျက်သိမ်းခဲ့တာလို့တနင်္ဂနွေနေ့မှာအာဏာပိုင်တွေကပြောပါတယ်။ဒါဆိုရင်နီပေါ်နိုင်ငံအပေါ်တရုတ်ရဲ့ဩစာလွှမ်းမိုးမှုကြီးထွားလာတဲ့လက္ခဏာတစ်ရက်လည်းဖြစ်ပါတယ်။နီပေါ်နိုင်ငံမှာပြည်ပရောက်တိဘက်2000ဝန်းကျင်ခိုလုံနေကြတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိနီပေါ်ကွန်မြူနတီအစိုးရကတရုတ်အစိုးရရဲ့ဖိအားတွေကြောင့်တိဘက်တွေရဲ့လှုပ်ရှားမှုအပေါ်ပို့ပြီးတော့တင်းတင်းကြပ်ကြပ်ကင်တွယ်လာတာဖြစ်ပါတယ်။ဖုန်တော်ကြီးဒလိုင်လာမရဲ့မွေးနေ့အခမ်းအနားတွေကိုစနေနေ့ကဖျက်သိမ်းခဲ့တာဖြစ်ပါတယ်ရှင်။
Ivory Coast နိုင်ငံမှာဇူလိုင်လ4ရက်နေ့ကနေ9ရက်နေ့ထိကျင်းပခဲ့တဲ့2019 Côte d'Ivoire နိုင်ငံတကာအမျိုးသမီးတဦးချင်းစစ်တောင်ရိုက်ပြိုင်ပွဲမှာတနင်္ဂနွေနေ့ကနောက်ဆုံးဘောလုံးပွဲအတွင်းမြမလက်ရွေးစင်မတ်သက်ထားသူစားဟာကမ္ဘာအဆင့်80နှစ်ရှိနေတဲ့အိန္ဒိယအားကစားသမား Sri Krishna Priya Kudara Valley ကိုနှစ်ပွဲပြည့်နဲ့အနိုင်ရပြီးရွှေတစိမ့်စုစုခူးရရှိခဲ့ပါတယ်။အိန္ဒိယအားကစားမေဟာမတ်သက်ထားသူစားကို1921 1321နဲ့ရှုံးနေခဲ့တာပါ။အခုလိုကမ္ဘာအဆင့်80နှစ်ရရှိထားသူတဦးကိုအပြတ်နိုင်လိုက်တဲ့အတွက်မြမအမျိုးသမီးစက်တောင်ချန်ပီယံတဦးအနေနဲ့ကမ္ဘာအဆင့်80ကျော်ကိုရောက်ရှိလာဖို့ရှိကြောင်းနဲ့ကမ္ဘာအိုလံပစ်ပြိုင်ပွဲအဆင့်ထိရောက်ဖို့ဆက်လက်ကြိုးပမ်းသွားဖို့ရှိကြောင်းမတ်သက်ထားသူစားရဲ့ဖခင်ဖြစ်သူကပြည်ရင်းသတင်းဌာနတွေကိုပြောကြားခဲ့ပါတယ်။အိုလံပစ်ပြိုင်ပွဲဝင်နိုင်ဖို့အတွက်လည်းအ ਨੇ စုံကမ္ဘာအဆင့်တရာရှိဖို့လိုအပ်နေတာကြောင့်လည်းအခုလိုမတ်သက်ထားသူစားအနေနဲ့နိုင်ငံတကာပြိုင်ပွဲတွေမှာဝင်ရောက်ရှင်ပြိုင်အမှတ်ယူနေတာဖြစ်ပါတယ်။မတ်သက်ထားသူစားဟာဒီမတိုင်ခင်ကလည်းဘီနီနိုင်ငံမှာကျင်းပခဲ့တဲ့2019နိုင်ငံတကာစက်တောင်ရိုက်ပြိုင်ပွဲစဉ်မှာပီရူးနိုင်ငံကစက်တောင်အားကစားမယ်ကိုအနိုင်ရပြီးကမ္ဘာအဆင့်114ကနေအဆင့်101ထိခုန်တက်နိုင်ခဲ့သူဖြစ်ပါတယ်ရှင်။
တွင်လာနေမယ်ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်သိင်ဤထိုင်တဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့ကြတာပါခင်ဗျာကျွန်တော်တို့အခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VO ရဲ့ Facebook စာမျက်နှာကသာမက VO ရဲ့ Internet စာမျက်နှာဖြစ်တဲ့ bambis.voanews.com မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပြပုတ်ချက်တစ်ပုဒ်ကိုပြောပြခြင်းပါတယ်ထိုင်းနဲ့မလေးရှားနယ်စပ်ဒေသဆုံးကလခရိုင်မှာဇူလိုင်5နဲ့6နှစ်ရက်အတွင်းလူကုန်ကူးခံရတဲ့မြန်မာနိုင်ငံသား100ကျော်ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးရမိခဲ့ပါတယ်။ဒီလူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့ထိုင်းကျေးရွာတကြီးတူကိုလည်းဖမ်းမိနိုင်ခဲ့ပါတယ်။ထိုင်းမလေးနယ်စပ်ဒေသမှာလူကုန်ကူးခံရမှုတွေဇက်တိုက်ဖြစ်ပွားနေတယ်လို့အဲ့ဒီထဲမှာအသက်မပြည့်တဲ့ကလေးငယ်တွေများပြားလာနေတဲ့အတွက်ကုလသမဂ္ဂကပါသွားရောက်စစ်ဆေးဖို့စီစဉ်နေပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတော့မအေးမှပြောပြမှာပါ
။ထိုင်းတောင်ပိုင်းဖြစ်တဲ့ထိုင်းမလေးနယ်စပ်ဆုံးကလာခရိုင်ဗန်ကလန်မြို့နယ်တဲကရာဘာတစ်တော်တွေထဲမှာတော့လူရေ80ကျော်ဖမ်းမိခဲ့ပြီးဗရန်ဘာစားမြို့နယ်ထဲမှာတော့လူရေ30ကျော်ဖမ်းမိခဲ့တာပါအခုအခါမှာတော့လူကုန်ကူးခံရသူတွေကိုဖတ်ပေးထားတဲ့ထိုင်းကျေးရွာတကြီးကိုပါဖမ်းဆီးပြီးထိုင်းအနာပိုင်တွေကနောက်ထပ်ပွဲစားတွေကိုပါဖမ်းမိအောင်စစ်ဆေးမှုတွေလုပ်နေပါတယ်ဆုံးကလာခရိုင်ဟိုက်ရိုင်မြို့ကရှေ့ပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့တာဝန်ခံဥပကြီးကတော့နှစ်ရက်အတွင်းမှာဖမ်းမိသူတရားကြော်သွားပြီလို့လည်းအခုလိုပြောပါတယ်
။ list ဒီ list တူကတော့ဒီတိုးထဲမှာဖမ်းမိနေသူတို့ကြတော့ဒီကျွန်တော်တို့ဒီဘန်ဂလန်ရှောက်မှာပဲရှိတယ်။အာဒံပဲဆက်မှာ34ရောင်းမင်းနေ။အဲ့ဒါကဒီကျွန်တော်တို့ထိုင်းလူမျိုးပေါ့သူတို့ကမနန်လို့ခေါ်တယ်လေ။ကမနန်ဆိုတာဒီရွာတကြီးလို့ခေါ်မလား။ကမနန်ရဲ့အင်ဟောင်းထဲမှာ34ရောင်းမင်းနေဗျ။ ပါတန်ပေစာလို့ခေါ်တယ်ဟုတ်ကဲ့ကျွန်တော်တို့ဒီမလေးရှားနေစားပေါ့နော်
ကဲဟုတ်
သူကအဲ့မှာအဲ့မှာတကြီးလုံနေတယ်ပြီးတော့ဖမ်းမိတဲ့နေရာကသူ့ရဲ့အိမ်ဟောင်းမှာပဲဖမ်းမိနေပထမကျွန်တော်တွေ့တဲ့နေက list နဲ့တယောက်အခုဟိုမှာ list နဲ့တယောက်ဆိုတော့6 list နဲ့နှစ်ယောက
်
နောက်ထပ်တစ်ခါ34ယောက်ဆိုတဲ့အခါတရားကြုံသွားပြီမအသက်16နှစ်အောက်ကလေးတွေ12ယောက်13ယောက်လောက်ပါတယ
်ထိုင်းမလေးနယ်စပ်မှာမြန်မာတွေလူကုန်ကူးကံရမှုတွေဇက်တိုက်ဖြစ်နေတာကြောင့်ထိုင်းနိုင်ငံဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေနဲ့ထိုင်းတောင်ပိုင်းကအာဏာပိုင်တွေကပြီးခဲ့တဲ့ရက်ကပဲအရေးပေါ်ဆွေးနွေးပွဲလုပ်ပြီးဒီပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်ကြိုးစားနေကြပါတယ်။ပြီးခဲ့တဲ့နှစ်ကတော့လူ1000လောက်သာဖမ်းဆီးခံခဲ့ရပေမဲ့2019ခုနှစ်ထဲမှာတော့ထိုင်းတောင်ပိုင်းမှာဖမ်းမိတဲ့မြန်မာနိုင်ငံသား9000ကျော်သွားပြီလို့လည်းထိုင်းအာဏာပိုင်တွေကပြောပါတယ်။ဒီနှစ်ထဲမှာပဲထိုင်းနဲ့မြန်မာတွေပါဝင်တဲ့လူမှောင်ကိုယ်သမား150ကျော်ကိုလည်းအရေးယူနိုင်ခဲ့တယ်လို့လည်းထိုင်းအာဏာပိုင်တွေကပြောဆိုခဲ့ပါတယ်။ထိုင်းမလေးနယ်စပ်မှာလူပုံကူးမှုတွေဇက်တိုက်ဖြစ်နေတာရဲ့ကလေးတငယ်တွေပါဖမ်းဆီးခံနေရတာတွေကြောင့်ထိုင်းနိုင်ငံကကုလသမဂ္ဂမဟာမင်းကြီးရုံးကကိုယ်စားလှယ်တွေဟာထိုင်းမလေးနယ်ဇက်ကအချုပ်စခန်းတွေစီကိုဒီအပိုင်းတွင်လာရောက်ကြည့်ရှုမယ်လို့လည်းဆိုပါတယ်
။ကျေးရင်းနဲ့မှနေပြီးတော့ UN ကလာမယ်လို့တတင်းရတယ်မှာ UN ကနေပြီးတော့ကျွန်တော်တို့ဒီဟာရင်နေမျိုးသူတို့ဆက်လာမယ်ဒီလူကူးမှုဖမ်းရတဲ့လူတွေကိုလာပြီးတော့မင်းမြစ်စစ်ဖို့ပေါ့နော်
။ထိုင်းမလေးနယ်ဇက်မှာ AP လကစပြီးမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဇက်တိုက်ဖမ်းဆီးမိနေတာကြောင့်ထိုင်းအစိုးရအနေနဲ့လက်တလုံးအရေးတကြီးဖြေရှင်းရမယ့်ပြဿနာအဖြစ်ထုတ်ဖော်ပြောဆိုနေပါတယ်ရှင
်မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေးခွန်းထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြာသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တဲ့ငယ်မရိမှုအပါဝင်တခြားမရိမှုတွေအပေါ်ရက်တပ်ဖွဲ့ရဲ့ကင်တွယ်ဖြစ်ခြင်းပုံပေါ်မိကွန်းထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရက်တပ်ဖွဲ့ပေါ်ယုံကြည်မှုတွေပိုပြီးတော့ရော့ကျလာစေပါလေမြန်မာနိုင်ငံရက်တပ်ဖွဲ့ရဲ့ရာဇဝတ်မှုတွေအပေါ်ကင်တွယ်ဖြစ်ခြင်းပုံအကြောင်းအခုလာမယ့်အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါလေကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က12392381554ဖြစ်ပါလေတိုင်းရဲ့ပါဝင်ဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာကဖြစ်စေကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
။အင်္ဂါညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာရေးရာဆွေးနွေးခန်းအစီအစဉ်မှာပညာရေးပြည့်စုံပြောထောင်မှုနဲ့ပတ်သက်လို့နားဆင်ရပါမယ်။တောင်တွင်းကြီးမျိုးကကျဲစင်ကောင်းကင်နေရင်ဝင်မူโจចောင်းတီထောင်သူဒေါခင်ခင်ဝင်းကိုမခင်ဖြူတွေးကမေးမြန်းတင်ပြထားပါတယ
်။အနာဂတ်မျိုးဆက်တဲ့ကလေးငယ်တွေအတွက်အခြေခံကောင်းတွေမွေးထုတ်ပေးနိုင်ဖို့ကောင်းငင်ကကျဲကလေးတွေလိုသူတို့ရဲ့ဘဝလေးတွေလင်းလက်တောက်ပစေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျဲစင်ကောင်းကင်နေရင်ဝင်စေတနာမူโจចောင်းကိုမေးလာထဲမှာပဲစတင်ဖွင့်လှစ်ခဲ့တာပါ။ဆယ်စုနှစ်နဲ့ချီရှိခဲ့တဲ့သူ့ရဲ့အိမ်မက်ကိုအကောင့်ထဲဖွင့်နိုင်ခဲ့တာဖြစ်တယ်လို့ဒီကျောင်းကိုမတီထူထောင်တဲ့ဒေါခင်ခင်ဝင်းကပြောပါတယ
်ဒီကျောင်းလေးကိုစထောင်မှုစိတ်ကူးတဲမှာရှိတာတော့ကြပါပြီကြပါပြီဆိုတော့ဘယ်ချင်းရလဲလို့မင်းအဲကလေးတို့အဖေရှိရုံနဲ့ရပါအမြဲတမ်းစကားပြောပြရင်တိုင်းပြည်ရှေ့ကိုပြုပြင်ခြင်းကလေးလေးတွေကစပြီးတော့သင်ရမယ်ဆိုတာတော့မကြပြောပြအဲ့ဒီအကောင့်ထဲကိုအခုဖော်နိုင်လို့ကြီးကြီးအများကြီးဝင်တာပါတယ်အဲကြီးကြီးတို့မြန်မာနိုင်ငံကကလေးတွေဟာဟိုတိမ်ဖုံးသလိုဖြစ်ပြီးတော့နေရာတိုင်းမှာနောက်ကကြီးပဲကြားတယ်နေရာတိုင်းမှာအောက်တန်းကြီးကြားတယ်အဲနောက်ဟိုကြီးကြီးတို့တွေ့သမျှဘောနော်ဒီမြန်မာနိုင်ငံကလေးတွေမှာနည်းနည်းအစ်စ်မိမိနည်းတယ်ရင်ကျေးမှုရောပညာရေးရောအရင်တော့ဘာသာဆိုရင်ပြည်သူနီတိဘာသာအရန်လိုတယ်အဲ့ဒါလေးတွေကိုပြုပြင်ပေးခြင်းနဲ့စိတ်ရှိတယ်အဲ့လိုပြုပြင်ပေးရင်တော့ဒီတိုင်းပြည်ဟာတစ်ဖက်တစ်လမ်းကတိုးတက်မှာပဲဆိုတော့ယုံကြည်တဲ့စိတ်ရှိပါတယ်အဲ့ကြောင့်ကြီးကြီးကဒီကျောင်းလေးကိုမဖြစ်မနေဖွင့်နေတယ
်တချိန်ကဆင်ဟာနာရှင်စနစ်လက်အောက်အမောက်ခေတ်ကာလတွေအတွင်းဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့အတူနေအိမ်ကျဲကျုပ်မှာနေခဲ့ရတယ်လို့စနစ်ဆိုးရဲ့နှိမ့်ဆက်မှုအောက်မှာ
မိသားစုတွေဒုက္ခမျိုးစုံခံစားခဲ့ရဘူးတဲ့ဒေါက်ခင်ခင်ဝင်းဟာလက်ရှိမြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးကာလမှာလည်းသူတက်နိုင်တဲ့ဘက်ကနေအနာဂတ်မျိုးဆက်တဲ့လူတော်လူကောင်းလေးတွေကိုပြုစုပြောချောင်ပေးနိုင်ဖို့အတွက်သူ့ရဲ့စိတ်ကူးအိမ်မက်ကိုအကောင့်ထဲဖော်ခဲ့တာပါ။
ရေကျုပ်ကာလမှာမီးလိမိတာရှိတယ်တော်ဆန်းစုကြီးကလွတ်ရင်ဘာလုပ်မလဲ။မင်းနိုင်ရင်ဘာလုပ်မလဲ။အဲ့လိုမင်းရင်ကြီးကြီးကအမြဲတမ်းဖြေတယ်ကမ္မသည်ရင်တို့မူဂျူချောင်းဖွင့်မှာလို့အဲ့လိုပြောတယ်။သူကမေးလောက်ရင်လည်းတစ်ခါမေးတယ်။အဲငားကလောက်မေးတော့ထူးဆန်းထားတယ်။ဘာလုပ်ချင်တယ်လို့တစ်ခါမပြောပဲဒါပဲပြောနေတယ်ပေါ့။အဲ့တော့ဒေါ်စုလူကျင်တာတိုက်ကြည့်ပြောင်းလဲကျင်တာမို့လားလို့။အဲ့လိုပြောင်းလဲကျင်အဲ့ကလေးလေးတွေကစမှရမှာလို့။ဒါကြောင့်ကျမဒါဝဲလုပ်ပါမယ်လို့ဆိုတော့ဘာမှမပြောတော့ဘူး။အဲနောက်15ရွေးကောက်ပွဲနိုင်တဲ့အခါကျတော့တစ်ခါခေါ်တယ်73ရက်နေ့သူခေါ်တယ်ခေါ်ပြီးတော့အဲမီးတော့မလို့တဲ့လုတ်အောင်မှလာလုတ်တော့မှလာလုတ်မှပါလို့ပြောတော့အဲခေါင်းကလည်းမာတယ်တဲ့အဲ့တော့မှသူကရှိပြီးရုံကြည်တယ်တဲ့လုတ်တဲ့
ကလေးတွေကိုချစ်တတ်တဲ့ဆရာမကြီးဒေါ်ခင်ခင်ဝင်းဟာတချိန်ကသူကြီးပြင်းခဲ့တဲ့မကွေးတိုင်းတောင်ရင်းကြီးမြို့ကိုပြန်သွားခဲ့ပြီးတော့မြို့တွင်းကနွမ်းပါတဲ့လက်လုတ်လက်စားအများစုနေထိုင်ရာရက်ခွက်3ခုစုံရအရက်မှာမူကြိုအရွယ်ကလေးငယ်တွေကိုပြုစုပြောချောင်ပေးဖို့အတွက်စေတနာဖြင့်နေကလေးတိုင်းကြောင်းကျေစင်ကောင်းကင်နေရင်ခွင်ကိုဖွင့်လှစ်ဖို့အတွက်စတင်ပြင်ဆင်ကြိုးစားခဲ့ပါတယ်။ဆစ်ဆိုးရလက်ထက်88ကာလနိုင်ငံရေးအကျပ်အသေးတွေနဲ့အတူကိုရီးဖျက်ဆီးမှုအတွေ့အကြုံတွေကိုမှတ်တမ်းတင်ရေးသားထားတဲ့ဒေါ်ခင်ခင်ဝင်းရဲ့ရေဇံလမ်းမအိမ်အပြန်ဆောက်ကလည်းဒီကြောင်းလေးဖြစ်လာဖို့အတွက်အတိအကမှတည်ပေးခဲ့တာ
ပါ။ဒီဆောက်ကလေးကကိုမျောလှင့်ထားတာတွေတောင်းပဲဒီစေတနာရဲ့အကျိုးကြောင့်လားမသိဘူး။စာရောင်းတဲ့နေ့မှာပဲတော်တော်ရောင်းရတယ်။အဲဒီရောင်းရငွေကိုကျမလှူတယ်ကျောင်းစတူစားမယ်လို့ပြောတော့ဒူဝင်စာအုပ်တိုက်ကလည်းသူတို့ဒီရိုက်ကူးရိုက်ခတွေမယူပါဘူးတဲ့။စူပါတယ်ဆိုပြောတယ်။နောက်ဟိုဒီဆရာစာရေးဆရာဘုံမြင့်သားဆရာအာသာမြင့်ကလည်းသူလည်းတစ်ဖက်တစ်လမ်းကတတ်နိုင်တဲ့လောက်ပါမယ်ဆိုပြီးတော့အဲ့လိုစမတ်တည်ခဲ့တာ။မတ်တည်ခဲ့တော့ဒီလိုနေလို့မရသေးဘူး။သူများကိုဟိုလူလှူပါဒီလူကူပါနဲ့အမြဲတမ်းလုပ်နေလို့လည်းမကြိုက်ဘူး။ဒါခိုင်ခိုင်မာမာကိစ္စဖြစ်သွားအောင်ကတော့လုံးဝရမယ်ဆိုပြီးတော့မှကြံစည်နေတော့မှအဲစင်ကာပူနိုင်ငံကကြီးကြီးထွက်တဲ့စာအုပ်ကလေးနဲ့စာအုပ်စာပေဟောပြောမိတ်ဆက်ကလေးလာပါဆိုတော့သူကကျမ်းမာရေးတော့သိမ့်မကောင်းဒါပေမဲ့သွားလိုက်တယ်ကြိုးစားပြီးတော့သွားပြီးအဲ့ဒီမှာအဲဒီဟောပြောခဲ့တယ်ပေါ့သူတို့မိသားလေးတွေဖြေခဲ့တယ်အဲ့လိုဖြေတဲ့ခါကျတော့အဲအဲ့ဒီမှာပဲအလှူငွေလေးတွေတခါရခဲ့တာအဲ့အလှူငွေလေးတွေရဲ့အမေရိကန်လာတော့က community အဖွဲ့ကကရော့လိုက်တဲ့ငွေလေးတွေအဲ့အလှူငွေတွေနောက် BOA ရဲ့85နှစ်မြောက်ပထမမှတ်နဲ့လှူတဲ့ငွေတွေအဲ့အရာတွေအကုန်လုံးစုပြီးတော့မှဒီမြေခွက်ကလေးဖြစ်သွားတာအဲ့ဒီမြေခွက်ဝယ်ပြီးတဲ့နောက်ကျအစအုပ်အတွက်တခါစိတ်ပူပြန်လာဒီအစအုပ်ကငါဘယ်လိုပြီးအောင်ဆောက်ရပါမလဲဆိုပြီးတော့အဲ့လိုစိတ်ထဲကူးနေလို့မှအရင်တုန်းကအခု NLD မှာပညာရေးကွန်ရက်ထဲပါတဲ့ဆရာနေအုပ်စိန်ဘောအဲသူကနေပြီးတော့မှအာဒေါက်ခင်ခင်ဝင်းကျွန်တော်ကြိုးစားမယ်ဗျာဆိုပြောပြီးတော့မှသူကရွှေတောင်ဥအိတ်ထုံးနဲ့အနှစ်30လောက်ကလေးကတငယ်ချင်းနေတယ်အဲ့တော့သူကဥအိတ်ထုံးကိုသွားပြီးတော့ကန်းလန်းတဲ့အချိန်မှာဥအိတ်ထုံးကကျွန်တော်ဆုံးဖြတ်ချက်ချပြီးပြီဗျာတဲ့ဒီဗမာပြည်မှာပညာရေးနဲ့ပတ်သက်တဲ့ကြောင်းတရားပြင်ရက်မယ်လို့ကျွန်တော်ဆုံးဖြတ်ထားတယ်အဲ့တော့ဥနေဥကမလုပ်ပါနဲ့ဗျာဒေါက်ခင်ဝင်းကြီးကိုတော့ခင်ဗျဖြစ်အောင်လုပ်ပါအောင်တရားကြော်လိုက်ပါဗျာဆိုတော့ဒီကြီးကြောင်ကိုပြင်းစင်းနဲ့ကြီးကြီးကြောင်ကတောင်105မြောက်ဖြစ်သွားပါတယ
်ဒီကျယ်စင်ကောင်းငယ်ဟိုနေ့ရင်ခွင်ဆိုရက်နာမည်ရအောင်ဘယ်လိုပြောပြပါလဲ
အဲကြီးစိတ်ကူးတယ်မှာဒီကလေးလေးတွေကိုကျယ်လေးနေကျယ်လေးန
ေပါတာပါနော
်သူ့ရဲ့ချိုးပန်းအထုံးမှုအတွက်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဝမ်းသာဂုဏ်ယူရကြောင်းကိုကျောင်းအပ်ပွဲအခမ်းအနားကျင်းပချိန်မှာဗီဒီယိုရုပ်သံပေးပို့ပြီးပြောကြားခဲ့ပါတယ
်ကလေးတွေကိုချစ်ခင်တယ်ကလေးတွေကြားထဲမှာနေကျင်တယ်ကလေးတွေနဲ့နေရတာပျော်ရွှင်တဲ့စိတ်ရှိတဲ့အဝင်းကနေပြီးတော့ဒီလိုနေကလေးလေးဌာနတခုဖွင့်နိုင်တဲ့အတွက်ကျမဂုဏ်ယူတယ်ကျမအားပေးတယ်နောက်ပြီးတော့အင်တာနက်ဝင်းတာပါတယ်ကျမတို့ရဲ့ကလေးများဟာဘဝကိုစပြီးတော့ရင်ဆိုင်တဲ့အချိန်မှာပျော်ပျော်ရွှင်ရွှင်ရှိဖို့ကအင်တာမအရေးကြီးပါတယ်ငငယ်တွေကပျော်ရွှင်တတ်တဲ့ဗီဇာလေးတွေမွေးပေးမှအသက်ကြီးလာတဲ့ခါကျရင်ဘလို့စင်ခွန်မှုတွေပဲရင်ဆိုင်ရပျော်ပျော်ရွှင်ရွှင်တတိရှိရှိနဲ့ရင်ဆိုင်နိုင်တဲ့အရေးအသွေးတွေနဲ့ပြည့်စုံမှာပါဒါမှမဟုတ်အဝင်းလုတ်ပြနေတဲ့အလို့ဟာကျမတို့ရဲ့နိုင်ငံရဲ့အနာဂတ်အတွက်ပဲလို့ကျမယုံကြည်ပါတယ
်2019ခုနှစ်ဖေဖော်ဝါရီလ23ရက်ဗိုလ်ချုပ်မွေးနေ့မှာကျင်းပတဲ့ ကျောင်းအပ်ပွဲအခမ်းအနားကိုတော့မကွေးတိုင်းဝန်ကြီးချုပ်နဲ့အတူတိုင်းစုရတာဝန်ရှိသူတွေအပြင်နိုင်ငံကတန်တမန်တချို့လည်းတက်ရောက်ကွန်ပြူခဲ့ကြတာပါဒီကျောင်းအပ်ပွဲကျင်းပပြီးတဲ့နောက်ဆရာဆရာမတွေကိုလိုအပ်တဲ့သင်တန်းတွေပို့ချပေးခဲ့ပြီးတဲ့နောက်ဒီနှစ်မေလ၂ရက်နေ့မှာပဲကျောင်းကိုစတင်ဖွင့်လှစ်ခဲ့တာပါဒီလိုစတင်ဖွင့်လှစ်တဲ့နှစ်မှာပဲအသက်၃နှစ်ကနေ၅နှစ်အရွယ်အထိကလေးငယ်80ကျော်ရှိပြီးဆရာမ၈ယောက်နဲ့အရန်ဆရာမ၂ဦးခန့်အပ်ထားပါတယ်ရက်ခွက်အတွင်းကကလေးမိရရဲ့ဆရာမကြီးအပေါ်မှာချတဲ့ယုံကြည်မှုကရောဘယ်လိုရှိပါလဲ
ဒီကျောင်းကပြည့်စုံပြောထောင်တာလေးရအစဟိုဟာသမီးလေးအတွက်စိတ်ချယုံကြည်လို့မို့လို့
ကျွန်တော်တို့တာသမီးကြီးကအဒီကောင်တော့စတုံးတော့ဒီဒီလေးဖြစ်နေတယ်အရေးကောင်တော့တစ်ပင်မှာယုံကြည်စိတ်ချတာနဲ့လိုက်အနိုင်ရင်ဖြစ်ပါတယ်ခင်ဗျဟုတ်ကဲ့တရားဆရာမကြီးကလည်းအားလုံးကိုလည်းစီကံတင်ချက်ဆောင်နဲ့ကလေးတွေကိုတရားတင်ကြပြီးရတဲ့ငယ်ငယ်လေးကစီကံလေးပါလို့တော့ကလေးတွေအတွက်ကကျွန်တော်တို့လူကြီးတွေအတွက်ပါနောက်ထပ်စိတ်အေးရတဲ့သဘောလေးပါခင်ဗျ
။ဆရာမကြီးရဲ့မေတ္တာစေတနာကိုယုံကြည်တဲ့အတွက်သူတို့ရဲ့ကလေးငယ်တွေကိုယုံကြည်စိတ်ချစွာနဲ့ဒီကျောင်းမှာလာအပ်ထားတယ်လို့မိဘတို့ကပြောသလိုပဲကလေးငယ်တွေကိုထင်းချောင်းတင်ကြားပေးနေတဲ့ဆရာမလေးတွေကလည်းကိုကျိုးမဖတ်စေတနာတသက်နဲ့ကလေးငယ်တွေရဲ့အနာဂတ်ကိုပြုစုပြောထောင်ပေးခြင်းနဲ့ဆရာမကြီးရဲ့စိတ်ဓာတ်ကိုလေးစားအားကြတာကြောင့်ဒီကျောင်းမှာအလုပ်လုပ်ချင်ခဲ့တယ်လို့ပြောပါရယ်
။ပြည်တာကြောင့်ဖြစ်တဲ့အတွက်ဟိုမရှိရဲ့ဒီကို့အနီးနားပတ်ဝန်းကျင်မှာမရှိရဲ့မိသားစုဟိုချိုးတဲ့ရဲ့မိသားစုတွေကပေါက်ွားရဲ့ကလေးတွေကများတယ်။ဟိုပတ်ဆက်ရှိရဲ့ဟိုချမ်းသာရဲ့အတိုင်းဝန်းရဲ့ကလေးတွေကြတော့သူတို့မှာအခွင့်အလမ်းကောင်းတွေများတယ်။ဒီချိုးတဲ့ရဲ့ကလေးတွေကြတော့အခွင့်အလမ်းနည်းတယ်။ဒီလိုဆရာမကြီးလို့ဒီလိုကျောင်းဖွင့်ပေးခြင်းအားဖြင့်ဒီလိုချိုးတဲ့ရဲ့ကလေးတွေဒီလိုကျောင်းမျိုးမှာလာတင်ရတဲ့ခါကျတော့သူရဲ့လည်းသူရဲ့အောင်မြင်မှုလမ်းကြောင်းလေးပွင့်လန်းသွားတယ်။အဲ့မှာကိုကပို့ပြီးတော့ပံ့ပိုးပေးခြင်းလို့မလို့လားပြီးတော့တက်ခဲ့တာပါရှင်
။မှန်တိုင်းပြန်အလုံးလုံးတွေလုံးမထင်မဲနဲ့ပရာဟိတလုပ်တယ်လို့ထင်မင်းကလေးနဲ့ကလေးကိုစတင်နေတဲ့အချိန်ဆိုကိုကဝန်ထမ်းတယောက်လိုသဘောမထားတော့ကိုကပရာဟိတလုပ်နေတဲ့လူတယောက်လိုပဲသဘောထားမှာ။
ဒီမူရိုကျောင်းမှာလိုအပ်တဲ့အကူအညီနဲ့အကြံဉာဏ်တွေကိုပေးနိုင်ဖို့အတွက်စေတနာနဲ့လာရောက်ကူညီပေးသူတချို့လည်းရှိပါတယ်။ဒီအထက်မှာတော့အမေရိကန်ပြည်ထောင်စုမှာမူဂျိုဆီယာမလုပ်ခဲ့ပြီးကလေးစိတ်ပညာကိုလေ့လာထားတဲ့ဒေါ်ယူစနာခင်လည်းပါဝင်ပါတယ်
။မအမေတယောက်လည်းဖြစ်တယ်။ပြီးတော့ကျောင်းဆရာမလည်းမူဂျိုဆီယာမလည်းလုပ်ခဲ့တယ်။လုပ်ခဲ့တဲ့အခါမှာမူဂျိုဆီယာမမလုပ်ခဲ့တဲ့လုပ်ငန်းခွင်ကာလမှာသူကဟိုတင်နန်းနေခဏခဏပေးတယ်။အဲဥပမာပေါ့နော်ဒီဟို positive behavior ဆိုတာကကလေးတွေကဒီအပြစ်မှုတွေကောင်းမွန်အောင်အတွက်ဆရာမတွေကဘလို့အကောင်းစကားပြောမလဲဥပမာပြောနော်ရက်လိုက်လို့ပြောတာထက်ဆိုင်ဒီတစ်ခုကိုမကြိုက်လို့ရှင်တရားလေးဆက်လုပ်ပါလားအခွင့်အရေးလေးတွေပေးတာပေါ့အဲ့လိုမျိုးလေးတွေမှအတိလာတဲ့အခါကျတော့ဒီမှာဒီပေါ့နော်ကျေစင်ကောင်းငွေနေငွေမှာမှလာပြီးတော့အဲ့ဒီပညာတွေမျှခြင်းပါတယ
်ရဲရွာအတွင်းကမူဂျိုအရွယ်ကလေးငယ်တွေကိုအခမဲ့ပြုစုပြောချောင်ပေးနေတဲ့ကျေစင်ကောင်းငွေနေငွေစေတနာမူဂျိုချောင်းဟာမကွေးတိုင်းအတွင်းမှာတော့အကြီးဆုံးမူဂျိုချောင်းဖြစ်ပါတယ်ကလေးငယ်တွေကိုမှန်ကန်တဲ့ထင်ကြမှုအရေးအချင်းပြေးဝတဲ့သင်ကြားမှုပုံစံအရေးသွေးရှိတဲ့သင်ထောက်ကိုပစ္စည်းတွေနဲ့သာသင်ကြားပြုစုပြောထောင်ပေးနိုင်မယ်ဆိုရင်နိုင်ငံကနဲ့ရင်ပေါင်းတန်းနိုင်တဲ့မျိုးဆက်တဲ့ကလေးငယ်တွေကိုမွေးဖွားပေးနိုင်လိမ့်မယ်လို့ဆရာမကြီးဒေါ်ခင်ခင်ဝင်းကယုံကြည်ထားတာပါ
ဒီကျောင်းလူနောက်တစ်ချိန်မှာဖြစ်စေချင်တာတော့ဒီတိုင်းတိုင်းလုံးရဲ့စံပြဖြစ်ရုံနဲ့မကဘူးတနိုင်ငံလုံးရဲ့စံပြဖြစ်ခြင်းပါလေစားစားအရာရာအနိုင်ငံလုံးကအားကြပြီးတော့ဟိုလိုက်ပြီးတော့ဟိုအတူယူလှုပ်ဆောင်ခြင်းစိတ်ပေါက်လာအောင်အဲ့လိုလှုပ်သွားခြင်းပါလေကြီးကြီးကျမကြီးကောင်းလို့အဲ့လိုလှုပ်သွားဖို့အချိန်ပေးပါစေလို့ပဲဆုတောင်းတာကြီးကြီးကအဲ့ဒါအတွက်လည်းအများကြီးကြိုးစားခဲ့ရတာဒီအကြောင်းအဆောက်အဦဖြစ်ဖို့ကိုပဲနှစ်နှစ်သုံးနှစ်လောက်ကြိုးစားခဲ့ရတယ်အဲ့တော့ဒီလောက်အချိန်ယူပြီးတော့အချိန်ကြီးပေးပြီးလှုပ်ပြီးတော့မှဒီကလေးလေးတွေကိုစပြီးတော့ပြိုးထောင်ပြတဲ့အခါမှာအဲတနိုင်ငံလုံးရဲ့စံပြဖြစ်သွားစေခြင်းပဲအဲအဲ့လိုဖြစ်သွားအောင်လေကိုကိုတိုင်းလည်းပဲဟိုဒီလှုပ်နိုင်တဲ့ွေမဆုံးမနစ်လှုပ်သွားမယ်လို့အဲဆုံးဖြတ်ထားပါတယ
်အခုအချိန်မှာအသက်85နှစ်ကျော်လာပြီဖြစ်ပေမဲ့လို့သူ့ရဲ့စိတ်ကူးအိမ်မက်တွေကိုအကောင့်ထဲပေါ်ဖို့အတွက်ကိုတော့နောက်ဆုံးအချိန်ထိကြိုပမ်းသွားအောင်မှာဖြစ်တယ်လို့ဒေါက်ခင်ခင်ဝင်းကပြောပါတယ
်မကင်ပြူတွေတင်ဆက်တဲ့ကျဲစင်ကောင်းကင်နေရင်ဝင်မူဂျိုကျောင်းအကြောင်းကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ် မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9နာရီအထိလိုင်းဒိုမီတာ30 40 48နဲ့လိုင်းလက်မီတာ190ကပါဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ခွဲအတွင်းမှာတော့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်မှပေးစာများကဘာတော်ရထူးခြားဆန်းများသတင်းအစီအစဉ်စတာတွေကိုတင်ဆက်သွားဖို့ရှိပါတယ်အဲ့ဒီတဲကမှအရင်ဆုံးဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရပါမယ်။နိုင်လွတ်လွန်ဥပဒေပုံဖြတ်ခံနေရပြီလားဆိုတဲ့ခေါင်းစဉ်နဲ့ဦးစီသူအောင်မြင့်ကဆွေးနွေးထားပြီးမတ်အင်ဂျင်နိုင်ကကူညီတင်ဆက်တာပ
ါ။အခုရဲ့ပိုင်းထွက်ပေါ်လာတဲ့သတင်းတွေထဲမှာထူးခြားတာတစ်ပုဒ်ကဘုရုပ်ကြီးဟောင်းသူရဦးရှိမန်းရဲ့ကိုယ်စားလှယ်တယောက်ကနေအရင်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထော့လွတ်တော်အမဟောင်းဦးလှဆွေခေါ်ဘူးလက်လှဆွေနိုင်ငံရေးသမားဦးဘဘူကျော်ငိမ့်တို့၃ယောက်ကိုတရားစွဲလိုက်တယ်ဆိုတဲ့သတင်းပါသူတို့၃ယောက်ကနေအွန်လိုင်းလူမှုမီဒီယာမှာအင်တာဗျူးဖြေထားတာတွေနဲ့ပတ်သက်ပြီးနင်းနာမှုရှိလို့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေနဲ့တရားစွဲရတာလို့ဆိုပါတယ်ဒီကိစ္စမှာတရားစွဲတယ်ဆိုတာမထူးဆန်းပေမဲ့အသုံးပြုတဲ့ဥပဒေကထူးခြားနေတာတွေ့နိုင်ပါတယ်။အလားတူသိမ့်မကြသေးခင်ဇွန်လဇန်းမှာလဲကရားပြည်နယ်အစိုးရအဖွဲ့ဟာလိုင်ကော်မှာဗိုလ်ချုပ်ကြေးရုပ်စိုက်ထူတာကိုဆန့်ကျင်ကန့်ကွက်ခဲ့ကြတဲ့ကရင်နီလူငယ်6ယောက်ကိုလည်းနိုင်လွတ်လုံလို့ခေါ်တဲ့အဲ့ဒီဥပဒေနဲ့ပဲအမှုဖွင့်ထားပြီးတချို့ကတော့ဖမ်းဆီးထားပါပြီ။ပြီးခဲ့တဲ့မတ်လ25ရက်နေ့ကကရင်နီလူငယ်6ယောက်လက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့ကြေညာချက်တစ်စောင်မှာကရားပြည်နယ်ဝန်ကြီးချုပ် UL ဖောင်းရှိုနဲ့ပြည်내စီမံဘဏ္ဍာဝန်ကြီးကိုနိုင်ငံရေးရာဇဝတ်ကောင်တွေ၊ကရင်နီအမျိုးသားသစ္စာပေါက်တွေ၊တိုင်းသားချစ်ကြည်သွေးစည်းရဲရန်သူတွေ၊ကျေးဇူးကမ်းသူတွေဖြစ်ကြောင်းဆွတ်ဆွဲဖော်ပြခဲ့လို့ဆိုပါတယ်။နန်းလုံးလုံးတို့အတူကောက်ခေါ်ကြတဲ့နိုင်ငံသားများဤပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုကာကွယ်ပေးရေးဥပဒေဆိုတာဘာကိုရည်ရွယ်ပြဋ္ဌာန်းခဲ့တာလဲ။ဥပဒေထဲမှာဘာတွေပြဋ္ဌာန်းထားသလဲ။အခုအဲ့ဒီစွဲဆိုထားတဲ့အမှုတွေဟာဥပဒေပါရည်ရွယ်ချက်တွေနဲ့ကန့်ညီပါရဲ့လားဆိုတာမေးခွန်းထုတ်ဖို့ကောင်းတဲ့ကိစ္စဖြစ်ပါတယ်။ဒီကြောင့်လေ့လာကြည့်ကြအောင်ပ
ါဥပဒေအခန်းသုံးမှာတည်ထောင်ရေးဝန်ကြီးဌာနကိုရည်ညွှန်းပြီးပြည်သူတွေရဲ့လွတ်လပ်မှုနဲ့ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုနစ်နာမှုမရှိအောင်အကာအကွယ်ပေးရမယ်လို့ဆိုထားပြီးပုံမှန်၅ခါခွေးမှာပုဂ္ဂိုလ်တဦး၏နေအိမ်နှင့်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အအုံသို့မဟုတ်ပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံများအတွင်သို့တည်ဆဲဥပဒေတရားရေးအရာဝင်ရောက်ရှာဖွေခြင်းတင်ဆက်ခြင်းသို့မဟုတ်တဦးဦးအားရှာဖွေခြင်းဖမ်းဆီးခြင်းပြုလုပ်လိုလျင်သက်ဆိုင်ရာရက်ကွက်သို့မဟုတ်ကျေးရွာအုပ်စုရှိအုပ်ချုပ်ရေးမှုဖြစ်စေကျေးရွာတာဝန်ခံသို့မဟုတ်ရာအိမ်မှုဖြစ်စေဆဲအိမ်မှုဖြစ်စေတဦးဦးအပါအဝင်အနည်းဆုံးတက်တေ2ဦးနှင့်အတူဆောင်ရွက်ရမည်ဆိုပြီးဖော်ပြထားပါတယ်။အဲ့ဒီအောက်မှာမှတားမြစ်ချက်များဆိုပြီးအချက်၈ချက်ကိုဖော်ပြထားပါတယ်။အဲ့ဒါတွေကတော့ခုနှစ်ညီသူမျှတည်ဆဲဥပဒေတရားရဲ့အရာခွင့်ပြုသည့်ကိစ္စမှတပါတရားရုံးဤခွင့်ပြုချက်မရှိဘဲညီသူကိုမျှ24နာရီထက်ကျော်လွန်၍ချုပ်နှောင်ထားခြင်းမပြုရ။
မည်သူမျှတည်ဆဲဥပဒေနှင့်အညီခွင့်ပြုမိတ်ခွင့်ပြုချက်သို့မဟုတ်ဝရမ်းတစုံတရာမရှိဘဲဖြစ်စေနိုင်ငံတော်သမ္မတသို့မဟုတ်ပြည်ထောင်စုအစိုးရအဖွဲ့၏ခွင့်ပြုချက်မရှိဘဲဖြစ်စေကကြီးနိုင်ငံသားတူ၏နေအိမ်နေအိမ်အဖြစ်အသုံးပြုသောအခန်းအဆောက်အုံသို့မဟုတ်ပရဝုံနှင့်ပရဝုံအတွင်းရှိအဆောက်အုံအတွင်းဝင်ရောက်ရှာဖွေခြင်းသိမ်းဆည်းခြင်းသို့မဟုတ်သူတူအားဖမ်းဆီးခြင်းမပြုရခကွေနိုင်ငံသားတူ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနှင့်ပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအနှောက်အယှက်ဖြစ်စေသောသို့မဟုတ်လူကုန်တိတ်ခါကိုထိခိုက်စေနိုင်သောနောက်ရောက်ခံစောင့်ကြည့်ခြင်းစုံထောက်ခြင်းနှင့်စုံစမ်းခြင်းမပြုရ Kang, Pogo to Unet Uja, Saturday Pisigria, the Mumu Pier, Saturday Pioja Jingo, Japia Payu Natangje, Tomoho, the Nini Pier, and now Shep Pijin, Mapuya.
Nanganata Ui, dear Winyashi by sign Tato, Shrip Yang Nine Dob to Seagu Dolagao, Mashrip Yang Nine Dob to Seagu Dolagao, Matia, then Eugene Domoho, Daya Pisui, the Wire Pisui, Dame, Piasi Jin Domoho, Piasi Jin Mapuya, so be Pop Ya Tavare. ဒီတမ်းကြီးချက်တွေကိုကျူးလွန်ရင်1600ကနေ3နှစ်အထိတန်ဝေပါချနိုင်တယ်လို့ဖော်ပြထားပါတယ်။ဒီလောက်ပဲလားဆိုတော့မကသေးပါဘူး။နိုင်ငံသားတစ်စုံတစ်ယောက်ကအဲ့ဒီလိုကျူးလွန်ပါတယ်ဆိုပြီးတိုင်ရင်ရဲကဥပဒေအတိုင်းအရေးယူဆောင်ရွက်ပေးရမယ်။အကြောင်းမဲ့ပြက်ကွက်ရင်အဲ့ဒီရဲတပ်ဖွဲ့တာဝန်ရှိသူကိုထောင်နဲ့တစ်နှစ်ကနေ9နှစ်အထိချမှတ်ရမယ်ဆိုပြီးပြဋ္ဌာန်းထားပါသေးတယ်။ ဥပဒေပါအချက်အလက်တွေကိုအသေးချာဆန်းစစ်ကြည့်လိုက်ရင်မြန်မာနိုင်ငံမှာခက်ဆက်ဆက်ပြဋ္ဌာန်းခဲ့ပြီးတဲ့ဥပဒေအားလုံးနှီးပါးလောက်ဟာပြည်သူလူထုလိုက်နာအောင်မလိုက်နာကျူးလွန်ခဲ့ရင်အပြစ်ပေးအရေးယူနိုင်အောင်ပြည်သူလူထုအပေါ်စီးနှောင်ထားတဲ့ဥပဒေတွေကြီးဖြစ်နေပြီးအခုဥပဒေကြံကတော့အဲ့ဒီဥပဒေဘောင်များစွာနဲ့ခြားနားနေတာတွေ့နိုင်ပါတယ်။ သက်ဆိုင်ရာဝင်ကြီးဌာနနဲ့တာဝန်ရှိသူများလို့ခေါင်းစဉ်တက်ထားပြီးပြည်ထောင်ဝင်ကြီးဌာနရဲတပ်ဖွဲ့အပါအဝင်အစိုးရဝင်ကြီးဌာနလက်အောက်တာဝန်ထမ်းဆောင်တဲ့အရာရှိနဲ့ဝန်ထမ်းတွေရဲ့လုပ်ရက်တွေကိုစီးနှောင်ထားတဲ့ဥပဒေအမျိုးအစားဖြစ်နေလို့ပါဒါကြောင့်မြန်မာနိုင်ငံလွတ်လပ်ရေးရပြီးကတည်းကတွက်ကြည့်ရင်နှစ်ပေါင်း60ကျော်အတွင်းအလွန်ထူးခြားတဲ့ဥပဒေကြမ်းတရားလိုတောင် ပြောနိုင်ပါတယ်အခုအဲ့ဒီဥပဒေထဲကပုံမှန်8စလုံးပါလူတူဦးကြီးဂုံသိက္ခာနဲ့ထင်ပေါ်ကြော်ကြားမှုကိုပုတ်ခတ်ခြင်းသို့မဟုတ်ထိခိုက်စေရန်တနည်းနည်းဖြင့်ဆောင်ရွက်ခြင်းမပြုရစာသားလောက်ကိုပဲသုံးပြီးရဲတိုင်တရားစွဲနေကြတာမို့ဥပဒေပါပြဋ္ဌာန်းချက်ရည်ရွယ်ချက်နဲ့ဘယ်လိုမှမကန့်ညီဘူးဆိုတာအလွယ်တကူသိမြင်နိုင်ပါတယ်ဒီနေရာမှာအရေးပါလာတာကတော့တရားသူကြီးတွေရဲ့အပိုင်းမှာကာယက
ှုဆက်သွယ်ရေးဥပဒေပုံမှန်66ကားကြီးစသဖြင့်အခြားပုံမှန်တွေပြောင်းတက်ဖို့ဆုံးဖြတ်ချက်ချပေးနိုင်ပါတယ်။ဒီလိုမှမဟုတ်ရင်တော့ရွေချက်ကောင်းနဲ့ပြဋ္ဌာန်းခဲ့တဲ့ဥပဒေတစ်ခုဟာတရားသူကြီးတွေကြောင့်လိုရာအသုံးပြုခံရပြီးငကိုပြဋ္ဌာန်းခဲ့တဲ့ကောင်းမွန်တဲ့ရည်ရွယ်ချက်အထမမြောက်ပဲပုံပြက်သွားနိုင်ပါကြောင်းတင်ပြလိုက်ရပါတယ်။
ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အပြီးမှာတော့အခုတခါမေသနာကျော်ရဲ့မြန်မာပြည်မှပေးစာများအစီအစဉ်မတိုင်ခင်မှာကျွန်တော်တို့ဒီ view ရဲ့ app နဲ့ပတ်သက်ပြီးတော့တီးပေးပြစီခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ် VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လဲ burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်အခုတော့မေသနာကျော်တင်ဆက်မဲ့မြန်မာပြည်မှပေးစာများအစီအစဉ်ကိုနားဆင်နေပါပြီ
မင်္ဂလာပါရှင်။ VOA ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ၊ email တွေပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်ရဲ့အချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာသချင်းတွေတစ်ပုဒ်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့နော်။အခုအရင်ဦးဆုံး VOA Facebook Messenger ကိုတုံးပြီးတော့ကျမတို့စီစာရေးလာတဲ့သောရရှင်ရဲ့စာတို့လေးတွေကိုပြောပြပေးခြင်းပါတယ်။Love on ဆိုတဲ့ Facebook account ပိုင်ရှင်ကတော့ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့တိုက်ရိုက်လေးလိုင်းအစီအစဉ်ကိုအားပေးသူဖြစ်ပါတယ်
။မင်္ဂလာပါ VOA ဝိုင်းတော်သားတွေရှင်ကျမကတော့ Radio နားထောင်တဲ့အင်ရှင်မတယောက်ပါမနေ့၈နာရီအစီအစဉ်တိုက်ရိုက်လေးလိုင်းကိုအကြိုက်ဆုံးပါပဲ။ Program တွေအားလုံးကောင်းပါတယ်။ ကချင်ပြည်နယ်ဖားကံမြို့ဝေခါကြေးရွာကပါစာကိုမပယ်လိုက်ပါနဲ့နော
်ဖူနန်းဆမ်ဆိုတဲ့တော်ရရှင်ကလည်းသူတိကျင်တာမေးလာပါတယ
်ခါတိုင်း VOA သတင်းတွေကျမရဲ့ page ထဲကိုနေ့တိုင်းထားရရောက်ပေမဲ့အခုတော့ရောက်မလာတော့တာဘာကြောင့်ပါလဲရှင် VOA မိသားစုအားလုံးကျမ်းမာချမ်းသာကြပါစေရှင်
ဟုတ်ကဲ့ပါဒီတော်ရရှင် VOA သတင်းတွေ Facebook စာမျက်နှာတွေရောက်မလာဘူးဆိုလို့ဒီတော်ရရှင်ကိုဖြည့်ကြပေးချင်ပါတယ်နော်ကိုက Facebook စာမျက်နှာတမျက်နှာကိုသွားမကြည့်ဖြစ်တာဖွင့်မကြည့်ဖြစ်တာများရင် Facebook မှာကအဲ့လိုမျိုးအဲ့စာမျက်နှာကိုယ့်ရဲ့စာမျက်နှာပေါ်မှာလာပြီးတော့အလိုလိုမပေါ်လာတော့ပါဘူးဒီလိုဖြစ်ရင် VOA Bemis News ဆိုတဲ့နာမည်နဲ့သွားပြီးတော့ပြန်ရှာကြည့်လို့ရပါတယ်ဒါမှမဟုတ်လည်း VOA Facebook စာမျက်နှာကိုသွားအဲ့မှာ VOA ကသတင်းအသစ်တင်ကိုယ့်ရဲ့စာမျက်နှာပေါ်မှာအရင်လာပေါ်နေအောင်လို့ CFS ဆိုတာလောက်ထားလို့ရပါတယ်ဘယ်လိုလုပ်ရလဲဆိုတာကျွန်မ Messenger ကနေပြီးတော့နမူနာနဲ့ပြန်ပြီးတော့ပို့ပေးကြည့်လိုက်ပါတယ်ပုံမှန်ပြထားတဲ့အတိုင်းလုပ်ကြည့်ပါနော်အစ်စ်မပြင်ပြန်ပြီးတော့အကြောင်းပြန်ပါရှင်အားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်အချစ်နဲ့ဆိုဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့
VOA ကိုဘယ်လိုဆက်သွယ်ရမလဲခင်ဗျာရေဒီယိုနားထောင်လာခဲ့တာ88ခရဲကပါ
ဒီတော့ရှင်ကျမတို့ VOA ကိုဆက်သွယ်ခြင်းနဲ့ဆိုရင်အခုလိုစာရေးတဲ့ Messenger ကနေပြီးဆက်သွယ်နိုင်ပါတယ်ရှင်။ဒါမှမဟုတ်လည်း email နဲ့စာရေးပို့ခြင်းနဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာရှိပါတယ်။ bemis@voanews.com ဖြစ်ပါတယ်ရှင်။အဲ့ဒီကိုစာရေးနိုင်ပါတယ်နော်။နောက်ထပ်ကြော်စင်ဦး Rafi ဆိုတဲ့တော်ရှင်ကလည်းကျွန်တော်တခုလောက်တိုင်ကြားခြင်းလို့ဘယ်လိုဆက်သွယ်ရမှာလဲတဲ့။ဟုတ်ကဲ့။အခုဘယ်လိုဆက်သွယ်ရမှာလဲဆိုတော့တကယ်တမ်း VOA ကိုအခုဆက်သွယ်ပြီးပါပြီနော် VOA ကိုဒီ Messenger မှာစာရေးပြီးတော့ဆက်သွယ်နိုင်ပါတယ်ဆက်သွယ်လာတဲ့အတွက်ကျေးဇူးတင်ပါတယ်ဒါနဲ့ VOA ကထုတ်လွှင့်ပေးတဲ့အပတ်စဉ်ကဏ္ဍတွေနဲ့ပတ်သက်ပြီးတော့သောရရှင်တွေတုံ့ပြန်ရေးလာကြတာတွေမေးလာကြတာတွေကိုအခုဆက်ပြီးတော့ပြောပြအချင်ပါတယ်ရှင်ဥဟန်ညွန့်ဆိုတဲ့သောရရှင်ကတော့မျက်မှောက်နိုင်ငံရေးလောကဆိုင်ရာ EDN အသုံးနှုန်းများဆိုတဲ့သင်ခန်းစာကိုနားဆင်ပြီးတော့သူက keyword နေရာမှာkeyword အင်္ဂလိပ်စာတဲ့အဓိကသင်ကြားပေးတဲ့စကားလုံးတွေပေါ့နော်သူပြောချင်တာဒီစကားလုံးတွေနေရာမှာ phonetic sample တွေထည့်ပေးလို့ရရင်ကောင်းပါတယ်အင်္ဂလိပ်လိုဘလို့အတန်ထွက်ရမလဲဆိုတဲ့တရုတ်ပြစကားလုံးတို့လေးတွေထည့်ပေးနိုင်ရင်ပိုကောင်းပါတယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါရှင်အခုလိုအကြံပြုတာကျေးဇူးတင်ပါတယ်အန်တီဒေါ်လာလာတန်းကိုဒီဥဟန်ညွန်ပြောတဲ့အကြောင်းလေးပြောပြပေးလိုက်ပါမယ်နော်ကျမတို့အပတ်စဉ်တင်ဆက်ပေးတဲ့အစီအစဉ်တစ်ခုဖြစ်တဲ့ကျန်းမာရေးအစီအစဉ်ကိုဝင်းမင်းတင်ဆက်ပေးတဲ့ကျန်းမာရေးအစီအစဉ်မှာဒီကျန်းမာရေးအစီအစဉ်မှာဒီစေတောသက်တွေအတွင်းထဲမှာစိတ်သက်ကြနေတဲ့အခါမှာသူရဲ့ပတ်ဝန်းကျင်နေနဲ့ဘလို့ဂရုပြုမိပြီးတော့ဒီကိစ္စကိုလှင်းလင်းမြင်းမြင်းဖြေရှင်းဖို့အတွက်ဆိုတာမျိုးဒီတက်ကြွနေတဲ့သူကိုကိုဝင်းမင်းမေးပြီးတော့တင်ပြထားတာဖြစ်ပါတယ်ဒီမှာတော့ရှင်ဦးတန်းတင်ကသူရဲ့ရှူတော့ကနေရေးလာတာမှာတော့စိတ်ကြရောကအများဆုံးဖြစ်တဲ့ကြောင်းနေအရွယ်ကလေးတိုင်းမိဘနဲ့ဆရာသမားတွေကချစ်ခင်ရင်းနှီးမှုနဲ့မဆက်ဆံမနဲ့အပေါ်ကြီးကနေပြောဆိုမှုတွေကပို့ပြီးတော့စိတ်ကြရောကကိုတွန်းအားပေးစေတယ်လို့ဖြစ်ပါတယ်ဆိုပြီးတော့သူရဲ့ထင်မြင်ယူဆချက်ကိုဝေမျှလာပါတယ်ဟုတ်ကဲ့ပါဦးတန်းတင်အခုနားဆင်နေတဲ့တော်ရရှင်နဲ့ကိုစားကျမကျေးဇူးတင်ပါတယ်လို့ပြောချင်ပါတယ်ရှင်မကွေးပညာရေးကောလိပ်ကတီတကူအေးဆိုတဲ့တော်ရရှင်က
မင်္ဂလာပါ VOA ဝိုင်းတော်သားဝိုင်းနေသူများခင်ဗျာရေယူမလွတ်တဲ့အစီအစဉ်အားလုံးကို Facebook မှာလည်းတိုက်လွှင့်ပေးဖို့တောင်းဆိုပါရခင်ဗျာအခုကနည်းနည်းနောက်ကျသလိုအကုန်လုံးမတင်လို့ပါ VOA ကိုအမြဲနားဆင်လက်ပါအားလုံးကျမ်းမာချမ်းသာကြပါစေခင်ဗျာ
ဟုတ်ကဲ့ပါဒီတော်ရရှင်ကိုပြန်ကြားပေးကြပါရစေကျမတို့ Facebook ကနေတိုင်းကျမတို့ရဲ့ဒီရေဒီယိုထုတ်လွှင့်မှုတွေကိုရောရုပ်မြင်သံကြားထုတ်လွှင့်မှုတွေကိုရောတိုက်ရိုက်ထုတ်လွှင့်ပေးပါရစေနော်အခုနည်းနည်းနောက်ကျပြီးတော့အကုန်မတင်ဘူးဆိုတာဒီတော်ရရှင်ကျမတို့ရဲ့တိုက်ရိုက်ထုတ်လွှင့်မှုတွေကိုနားမထောင်ရဘူးလို့ထင်ပါတယ်ကျမတို့တိုက်ရိုက်လည်းထုတ်လွှင့်ပေးပါတယ်တိုက်ရိုက်ထုတ်လွှင့်ပြီးသွားလို့မကြခင်မှာပဲကျမတို့ဒီထုတ်လွှင့်ပေးခဲ့ပြီးတဲ့အစီအစဉ်တွေကလေးကနေပြီးတော့ကောင်းလို့ရရတပုတ်စီပြန်ဖြတ်ပြီးတော့လည်းတပုတ်ချင်းပြန်ပြီးတော့တင်ထားပေးပါတယ်ဒီတော်ရရှင်ကဒီလိုတပုတ်ချင်းပဲတင်တာကိုတွေ့ရပုံရပါတယ်เนาะဒါကြောင့်မလို့အကုန်မတက်ဖို့လို့ပြောနေတာပါဟုတ်ကဲ့ကျမတို့တပုတ်စီပြန်တင်ပေးတဲ့အခါမှာတော့ကျမတို့တပုတ်မကျန်ပြန်ပြီးတော့ဖြတ်ပြီးတော့တင်ပေးထားတာမျိုးမဟုတ်ဖ ೇನೆ ထူးခြားတဲ့သတင်းလေးတွေကိုပြန်ပြီးတော့တင်ပေးထားတာဖြစ်ပါတယ်ဒါမှမင်းကျမတို့ရဲ့အစီအစဉ်တွေကိုအစအဆုံးနားဆင်ဒါမှမဟုတ်လည်းရုပ်မြင်သံကြားအစီအစဉ်ကိုအစအဆုံးကြည့်ရှုခြင်းနဲ့ဆိုရင်တော့ခုနပြောသလိုပဲတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းမှာတင်ဆက်ပေးပါရစေတိုက်ရိုက်ထုတ်လွှင့်ခြင်းမှာမကြည့်လိုက်ရရင်လည်းနောက်ပိုင်းမှာပြန်ပြီးတော့အဲ့တိုက်ရိုက်ထုတ်လွှင့်မှုကိုပြန်ပြီးတော့ဒီ Facebook ပေါ်မှာပဲကြည့်ရှုလို့ရပါတယ်နော် VOA အစီအစဉ်တွေကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်ဒီမင်းပေါ်ဆိုတဲ့ဒေါ်ရရှင်ကတော့ကျမတို့ရဲ့အင်္ဂလိပ်စာသင်ခန်းစာပရိသတ်ဖြစ်ပုံရပါတယ်နော
် VOA ကိုကျေးဇူးတင်ပါတယ်ရှင် George Crow နဲ့ဒေါ်လာလတ်တန်းအမြဲတမ်းကျမ်းမာချမ်းသာပါစေလို့ဆုတောင်းပေးလိုက်ပါတယ်နော
်ဟုတ်ကဲ့ပါ George Crow နဲ့ Andy ဒေါ်လာလတ်တန်းကိုပြောလိုက်ပါမယ်ရှင် 9win ဆိုတဲ့ Facebook account ပိုင်ရှင်က anti english စာတင်ပြတာအရင်ကောင်းတယ်တခြားကိုရှင်းပြတာစနစ်ကြပါတယ်ဆိုပြီးရေးလာပါတယ်ကျမတို့ view မြန်မာပိုင်းက anti dollar လာတဲ့အပတ်စဉ်ပို့ချပေးနေတဲ့ American idiom အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာကိုရည်ညွှန်းဟန်တူပါတယ်နော်ဒီအစီအစဉ်ကိုကျမတို့ရုပ်မြင်သံကြားကနေပြီးတော့အပတ်စဉ်ထုတ်လွှင့်ပေးနေတယ်လို့မျိုး radio အစီအစဉ်မှာလည်းနေ့စဉ်ထုတ်လွှင့်ပေးနေပါတယ်ရှင်နောက်တော့ရှင်ကလည်းဒီအစီအစဉ်နဲ့ပဲပတ်သက်ပြီးတော့သူကတော့ဒီမြန်မာနိုင်ငံရဲ့လောကဆိုင်ရာ EDN အသုံးအနှုန်းများအင်္ဂလိပ်စာပို့ချချက်ကိုနားဆင်ပြီးရေးလာတာပါ Radio ကနေရောတယ်လီဖုန်းတဲကပါ VOA မြန်မာပိုင်းရဲ့ EDN သင်ကန်းစာအစီအစဉ်ကိုနားဆင်ရတာအားလုံးကိုကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်တီဟာကြီးဆိုတဲ့တော်ရရှင်ရေးလာတာဖြစ်ပါတယ်ဦးမြအောင်ဆိုတဲ့နောက်ထပ်တော်ရရှင်ကတော့တိုက်ရိုက်လေလံအစီအစဉ်ကိုအပတ်စဉ်နားထောင်ဖြစ်ပါတယ်တဲ့ VOA ကိုကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်ဟုတ်ကဲ့ပါတော်ရရှင်နေလဲသိပြီးသားဖြစ်ပါလိမ့်မယ်ကျွန်တော် VOA မြန်မာပိုင်းကနေပြောတိုက်ရိုက်လေလံဆွေးနွေးမှုအစီအစဉ်ကိုတော့တစ်ပတ်မှ2ချိန်စနေညပိုင်းနဲ့အင်္ဂါညပိုင်းအစီအစဉ်တွေမှာထုတ်လွှင့်ပေးနေတာဖြစ်ပါတယ်နော်ဒီအစီအစဉ်မှာတော်ရရှင်နေကိုယ်တိုင်ပါဝင်ပြီးတော့ဆွေးနွေးနိုင်တာမလို့ဆွေးနွေးခြင်းနဲ့တော်ရရှင်နေအနေနဲ့ကိုယ်တိုင်ပါဝင်ဆွေးနွေးမယ်ဆိုရင်တော့တယ်လီဖုန်းနံပါတ်ကိုလှမ်းပြီးတော့ပို့ပေးထားနိုင်ပါတယ်။ဒါမှမဟုတ်လည်းကိုယ့်ရဲ့အမည်ကိုအီးမေးလ်ကတဆင့်ဆွေးနွေးမယ်ဆိုရင်လည်းကျမတို့ VOA email ကိုစာရေးပြီးတော့ပို့ထားနိုင်ပါတယ်။ကျမတို့ရဲ့ Facebook အစာမျက်နှာပေါ်မှာလည်းမှတ်ချက်နေရာမှာလာပြီးတော့ရေးထားပြီးတော့ဝင်ရောက်ဆွေးနွေးနိုင်ပါတယ်ရှင်။ VOA တော်ရရှင်နေအားလုံးပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်။ VOA သတင်းတွေနဲ့ပတ်သက်ပြီးတော့နည်းနည်းအကြံပြုစင်ပါတယ်။ဆက်ပြီးရေးလာတဲ့တော်ရရှင်တက်လူရဲ့စာကိုလည်းပြောပြပေးခြင်းပါတယ်
။ရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မြတ်တစွာသတင်းရေးစီခြင်းပါတယ်။ကျွန်တော်လူမျိုးစွဲမရှိပါကျွန်တော်ဗုဒ္ဓဘာသာဝင်တယောက်ပါဒါပေမဲ့လည်းအစ္စလမ်ဘာသာဝင်မုန်ဒီဆန့်ကျင်သူတယောက်မဟုတ်ပါဘူးသတင်းမှန်တွေကိုလေးစားစွာဖြင့်စောင့်မျှော်အားပေးလျက်ပါ
ဟုတ်ကဲ့ပါကျွန်တော်တို့ VOA သတင်းဌာနအနေနဲ့လည်းပဲပဲကူမှဗက်မပေးမနဲ့သတင်းမှန်တွေကိုတင်ပြဖို့အထူးအားယုံဆိုင်လှုပ်ဆောင်ပါတယ်လို့ပြောချင်ပါတယ်ရှင်မမြင်နိုင်မတွေ့နိုင်အဝေးရောက်နေတဲ့ဒေတာတွေကိုရောက်နေတာမလို့ VOA သတင်းနဲ့အတန်းဖိုင်တွေကြောင့်သတင်းတွေကိုသိခွင့်မြင်ခွင့်ရတဲ့အတွက် VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာတဲ့ VOA Facebook ပရိသတ်ဇင်သူကတော့
မြန်မာနိုင်ငံအရှေ့မြောက်ဖျားဒေသတစ်ခုမေခမြစ်ဘူတာအိုမချမ်းပေါ်အထိခီးသွားနေပါတယ်။ဒါကြောင့်မို့ VOA ကိုလည်းကျေးဇူးတင်တယ်။သတင်းတွေဖတ်ခွင့်ရလို့လေ။အတိအမှတ်ပြုပေးတဲ့သူတွေကိုလည်းအများကြီးကျေးဇူးတင်ပါတယ်ရှင်
။ဖအံကနေပြီးတော့ VOA ကိုအမြဲတမ်းအားပေးပါတယ်ဆိုပြီးတော့ရေးလာတဲ့ဖအံသားဆိုတဲ့ VOA ပရိသတ်ရေးလာတာကိုလည်းပြောပြပေးချင်ပါသေးတယ်
။ VOA ခင်ဗျာအမြဲတမ်းအားပေးလျက်ပါနိုင်ငံတကာသတင်းတွေကိုတောင်စိတ်ဝင်စားပါတယ်။ဒါပေမဲ့ကုမြန်မာနိုင်ငံကသတင်းတွေကိုဦးစားပေးပြီးလွှင့်ပေးစေချင်ပါတယ်။ကျွန်တော်တယောက်ထည့်ရဆန္ဒပါကျေးဇူးတင်ပါတယ
်နောက်ထပ်သောရရှင်တယောက်ကတော့ကျမတို့တင်ပေးတဲ့သတင်းကိုနားဆင်ပြီးတော့သူကစလိုင်းချိုမနာထန်းဆိုတဲ့သောရရှင်ဖြစ်ပါတယ်ဒီချင်းလူမျိုးသောရရှင်ကသတင်းတွေနားထောင်ရတာဘ ഹു တုဒရလို့ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ရှင်အခုမြန်မာပြည်ကပေးစာများအစီအစဉ်မှာအနောက်တိုင်းသချင်းလေးတွေမြန်မာသချင်းလေးတွေလည်းထည့်သွင်းထုတ်လွှင့်ပေးနေတာပါနော်ဒီမှာညောင်ကံမျိုးဂျေးခစ်ရင်ချင်းမှုဆောင်ကပါဆိုတဲ့သောရရှင်ကတော့နာမည်တော့ရေးမထားပါဘူးသူကမင်္ဂလာပါကျွန်တော်လည်း VOA ကိုနားဆင်သူပါတချင်းနေထုတ်လွှင့်ပေးတာကိုလည်းအလွန်ကြိုက်နှစ်သက်ပါတယ်ဆိုပြီးရေးလာပါတယ်ရှင် VOA စီစဉ်တဲ့ကိုနားဆင်ပြီးနောက်ထပ်ရေးလာတဲ့သူတစ်ယောက်ကတော့တီရာဆိုတဲ့သောရရှင်ဖြစ်ပါတယ်သူကစနေနေ့ညဓာတ်ရိုက်လေလံအစီအစဉ်အပါအဝင် VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်အစအဆုံးကိုကြိုက်ပါတယ်လို့ VOA ကို email တို့လေးရေးပြီးတော့ပြောလာခဲ့ပါတယ် VOA ကထုတ်လွှင့်ပေးတဲ့သတင်းတွေကိုလက်မခံနိုင်မနဲ့အကြီးကျယ်စိတ်ဆိုးပြီးတော့ဒေါသတကြီးနဲ့ဒီမှတ်ချက်တွေရေးလာကြတာတွေအများကြီးတွေ့ရှိရပါတယ်ဒီမှာအထူးသဖြင့်တော့ဒီရခိုင်မြောက်ပိုင်းမှာဖြစ်နေတဲ့ပြည်ပခန့်နဲ့ပတ်သက်ပြီးတော့တင်ပြပေးတဲ့သတင်းတွေပေါ်မှာမကျေနပ်ကြတာဖြစ်ပါတယ်။ကျမတို့ကတော့သတင်းကိုဒီအဖြစ်အပျက်အတိုင်းသာဖော်ပြရတာဖြစ်ပါတယ်နော်။ဒီလိုမျိုးရေးလာကြတဲ့သောရရှင်တွေကိုတုံ့ပြန်ရေးသားလာတဲ့သူတယောက်ကတော့သူ့ရဲ့နာမည်ကို DR ကလို့ရေးလာပါတယ်။ VOA ကိုမှတ်ချက်လေးရေးပြီးပို့လာတာပါ။နားထောင်တဲ့သူတွေစိတ်ဝင်စားမဲ့သတင်းကြိုက်မဲ့သတင်းကိုသာရေးမယ်ဆိုရင်တော့ဒါဟာသတင်းအမှန်မဟုတ်ဘဲနဲ့ဖတ်သူတွေရဲ့အချင်းကိုဖျက်ဆီးပစ်လိုက်တာပါပဲ။သတင်းဖတ်သူတို့ရဲ့အခွင့်အရေးကိုလည်းချိုးဖောက်မှုသာဖြစ်ပါတယ်။အဲ့လိုရင်းရင်လည်းလူအခွင့်အရေးချိုးဖောက်ခြင်းသာဖြစ်ပါတယ်ဆိုပြီးရေးလာပါတယ်။ကဲတော်ရရှင်တွေရဲ့ပေးစာတွေနောက်ပြီးတော့သူတို့ရဲ့အမြင်မျိုးမျိုးကိုရေးထားတဲ့စာတွေကိုဒီတစ်ပတ်ဒီမှာရက်ချင်ပါတယ်။တေးချောင်းတဲ့တော်ရရှင်တွေကိုဆက်ပြီးတော့အလှည့်ပေးဖို့ရှိပါတယ်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးခြင်းကြရယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျွန်တော်တို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုသောရရှင်နေကိုမြန်မာသချင်းလေးတစ်ပုဒ်နဲ့မြေတားဒီလက်ဆောင်ထုတ်လွှင့်ပေးကြပါတယ်ရှင်။ဆောင်းလိုက်ရေးတာပြီးတော့ဇော်ဝင်းထွတ်သီဆိုထားတဲ့လူဆိုတဲ့တဲ့ချင်းလေးကိုသောရရှင်နေအားလုံးအတွက်ဒီကနေ့မြေတာဒေလက်ဆောင်ထုတ်လွှင့်ပေးဖို့ရွေးချယ်ထားပါတယ်။ဒီတဲ့ချင်းလေးကိုအားလုံးနှစ်ထိုက်ခံစားနိုင်ပါစေလို့မျှော်လင့်ပါတယ်။နားဆင်ကြည့်ပါအောင်နော်
။အစာတုံးကမြောက်ပင်ပေးတဲ့မတွေ့တဲ့တဲ့ချင်းသေးရေးမယ်။တကယ်ဒုက္ခရောက်တော့ပြေးတယ်လူလူတွေအမောင်းတဲ့ငါရောက်သွားရောတရားမသတိမရဘူးဘသူမှမရှိကြဘူး Oh လူတွေလူတွေကျဆုံးတော့ဝမ်းနေရမယ်နိုင်ရတော့နှစ်သက်ကြတယ်လုံးကြဲတဲ့အတားစိတ်ရဲ့Nada boa comigo Quem sai do way in the bay Nem we watch all to ajade Lure lure A padre low yeah A padre majade Yes that jade O te ja de pula O tão gil le ja A sola alma bene Não sou na loca
ဇောင်းထုတ်တည်ဆူထားတဲ့လူဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြဖို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရှင်းပွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းငွေရည်နဲ့ညပိုင်းနဲ့တင်းလာနဲ့မနက်ပိုင်းအချိန်ကြီးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်နော် Facebook အပြင် Internet စာမျက်နှာပေါ်မှာလည်းအစီအစဉ်တွေကိုတင်ထားပေးပါတယ်ကျမတို့ရဲ့ website လိပ်စာက bambis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ
The mountain ငါရောက်သွားရောတရားမသတိမရဘူးဘယ်သူမှမရှိကြဘူးဘုလူတွေလူတွေကနဒါဘဝကြီးကိုကျန်ဆိုင်တော့ဝဲရင်းနေပဲနေဝင်မောချောသွားကြတယ်ဘုလူတွေလူတွေအမားတွေလောက်ရင်အမားကြီးမောချတယ်ရက်စက်တက်ချတယ်ติดาเดบูลาบกอนชินเดจาอซอมยาโรอามะเปเนนาซอนอนลอกาโกอมันเดยาดาไนเลยเมอปาเรโลยิอปาจีมาจาเดเยซันดาจาเดปะติจาเดบูลาบกอนชินเดจา
ဆိုရအောင်မပင်နဲ့မြမြကြောင်းဝိဒနာကျော်ရဲ့မြမပြီမပေးစာများအစီအစဉ်ပြီးမှာတော့အခုတခါကဘာတလွားထူးခြားဆန်းပြသတင်းများအစီအစဉ်အလှည့်ရောက်လာပါပြီကိုငင်းညံ့တဲ့သူမက်ခင်ဖြူတွေးတို့ကပြောပြကြမှာပါ
အစ်ချင်းနိုင်ငံကနှစ်ပေါင်း4000သက်တမ်းရှိတဲ့လာဟွန်ပီရမစ်ကြီးတွေချဲကိုပထမဆုံးအစ်အဖြစ်အများပြည်သူဝင်ကွင်းပေးလိုက်ပါပြီ။အထက်ကဂူလန်ချင်းတွေရှေးအောင်မြုံနံတဲ့အခန်းနေရာတွေကိုဝင်ရောက်ကြည့်ရှုနိုင်တာပါ။အခန်းတွေထဲကအမိုက်တွေကြောက်တုံးတွေကိုအစ်ချင်းရှေးအောင်ဝန်ကြီးဌာနကတစ်နှစ်လောက်အချိန်ယူရှင်းလင်းပြီးအခုလိုဖွင့်လှစ်ခဲ့တာပါ။ကြောက်တုံးတွေကိုသူ့နိုင်ငံနေရာပြန်တက်ဆင်ခဲ့ပြီးတစ်သားလေကားတွေလည်းထည့်သွင်းခဲ့တယ်လို့အစ်ချင်းရှေးအောင်ဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အထက်ကရှေးဟောင်းလက်ကောက်စွဲကျူးနဲ့ပစ္စည်းလေးတွေကိုလည်းစူးစီးပြီးအပြင်ဘက်မှာပြသထားပါဗျ။အလပတွေစီရင်ခြေသထားတဲ့ကြောက်ခေါင်းတလားကြီးကိုလည်းမျက်နှာဖုံးတွေနဲ့အတူမှန်သွင်းပြသထားပါဗျ။
ဖာရိုယန်အရက်မှာတည်ရှိတဲ့ဒီပိရမစ်ကြီးကိုအုတ်တွေနဲ့တိဆောက်ထားပြီးလွန်ခဲ့တဲ့နှစ်တရာကျော်လောက်ကမှရှာဖွေတွေ့ခဲ့တာပါ12ရာစုကဖာရိုဘုရင်ဆာနူရက်စ်နှစ်ကတိဆောက်ခဲ့တယ်လို့ယုံကြည်ရပြီးတော့သူ့အလောင်းကိုလည်းအထဲမှာမြုပ်နှံထားတာပါ19ရာစုစတင်တွေ့ရှိခဲ့တဲ့အချိန်ကတည်းကပိတ်ထားခဲ့တာဖြစ်ပြီးတော့အခုချိန်ကျမှကမ္ဘာလှည့်ခီးသွွားတွေကိုဆွဲဆောင်ဖို့ဖွင့်လှစ်ခဲ့တာပါခီးသွွားလုပ်ငန်းဟာအီဂျစ်နိုင်ငံရဲ့အထူးကနိုင်ငံသားငွေရှာပေးတဲ့လုပ်ငန်းတစ်ခုဖြစ်ပြီးတမရတ်ဟိုစနီမူဘာရက်ကိုဖျောက်ချခဲ့တဲ့2017ဆန္ဒပြပွဲတွေနောက်ပိုင်းမှာပြန်ပြီးတော့ရုန်းကန်နေရတာပါ2010မှာတိုင်ငင်ကတော့အီဂျစ်နိုင်ငံကိုကမ္ဘာလှည့်ခီးသွွားစုစုပေါင်း15သန်းနီးပါးလာရောက်လည်ပတ်ခဲ့ပါရဲ့ရှင
်ဗြိတိန်နိုင်ငံဟမ်ရှိုင်းယားဒေသကတလိမ့်ဆန်ကူးသားတဲ့ဆရာဝန်တယောက်ဟာနှွားတွေကိုစောင့်ရှောက်ရင်းတချင်းဆိုနေပါတယ်အယ်ဖွန်ဆိုကမာဆာဆိုတဲ့တချင်းတွေကအော်ပရာလို့ခေါ်တဲ့အတန်ရှိရှိဆွဲဆိုရတဲ့တချင်းအမျိုးအစားဖြစ်ပါတယ်အသက်6နှစ်9နှစ်ခရဲကတချင်းဆိုရတာကိုဝါသနာပါခဲ့တာဖြစ်ပြီးသူ့တချင်းတန်ကိုကြားရတဲ့လေသမားတွေနဲ့နှွားတွေအနေနဲ့နှစ်သက်သလားဆိုတာမသိပေမဲ့လည်းကန့်ကွက်တာမရှိဘူးလို့ပြောပါတယ်။နောက်ပြီးတော့လူတွေကသူတို့ကိုစောင့်ရှောက်တာကြိုက်တဲ့အတွက်လည်းသချင်းတန်ကြောင့်သူတို့စိတ်တွေအေးချမ်းမယ်လို့ထင်ကြောင်းလည်းပြောပါတယ်။တလေးဆန်တွေကိုစောင့်ရှောက်ရတဲ့အလို့ဟာနေ့စဉ်လုပ်ရတာဖြစ်ပြီးခက်ခဲတက်တဲ့အတွက်လည်းအခုလိုသချင်းဆိုတန်ကိုနှွားတွေသာမကလူတွေလည်းသဘောကျမယ်လို့ပြောပါတယ်ခင်ဗျာ။
ကင်မရွန်နိုင်ငံနောက်ပိုင်းကစက်တင်ဆရာတယောက်ဟာစွန့်ပစ်ပစ္စည်းတွေကနေကားတစ်စီးတိစားလိုက်ပါတယ်။အသက်28နှစ်အရွယ် Citrix Cement ဟာသူ့ကိုယ်ပိုင်ငွေဘူအာဖရိကဖရန့်ငွေ 1.5 မီလီယံဒေါ်လာနဲ့ဆိုရင်တော့290လောက်ကိုသုံးပြီးတိစားခဲ့တာပါ။ကလေး3ယောက်အဖေဖြစ်တဲ့ Citrix Cement ဟာကားတစ်စီးတိစားဖို့ဟာသူ့ရဲ့အိမ်မက်ဖြစ်တယ်လို့လည်းပြောပါတယ်။သူ့ထက်အခက်အခဲဆုံးစိန်ခေါ်မှုကတော့သူ့နီးနားကလူတွေကမဖြစ်နိုင်ဘူးလို့ပြောနေတာပဲဖြစ်ပါတယ်။ဒါပေမဲ့သူ့ရဲ့ဇနီးဖြစ်သူကတော့သူလုတ်ချင်တာလုတ်ဖို့အားပေးခဲ့တာပါသူ့ရဲ့ပင်မအလုတ်ကတော့ကက်တပီလာဆက်ရန်နီးယားကြီးတွေပြုပြင်တဲ့အလုတ်ဖြစ်ပြီးအဲ့ဒီအထွေထွေနဲ့ကားလေးတစ်စီးကိုတိစောက်ခဲ့တာပါနောက်ထပ်သူ့ရဲ့အိမ်မက်တစ်ခုကတော့လက်ထွန်ဆက်တစ်လုံးနဲ့တိစောက်ဖို့ဖြစ်တယ်လို့ပြောပါတယ်ကင်မရွန်အစိုးရအနေနဲ့အခုလိုကားတိစောက်တဲ့လုပ်ရပ်ကိုအားပေးပေမဲ့လည်းငွေကြေးအရထောက်ပံ့ဖို့လိုအပ်တယ်လို့စီမံကပြောပါတယ်ပြည်ပကတင်သွင်းတဲ့ကားတွေဟာဈေးကြီးတဲ့အတွက်ကင်မရွန်ပြည်သူတွေတက်နိုင်ဖို့ပြည်တွင်းထဲမှာအခုလိုကားတွေထုတ်လုပ်ဖို့လိုမယ်လို့ဒေသခံတွေကလည်းပြောပါတယ်ရှင
်။ဒါတော့ကမ္ဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ VOA ကိုဝေဖန်အကြံပေးစာတွေနဲ့အတူသရရှင်တွေနားဆင်လို့တဲ့တေးသချင်းတွေကိုတောင်းညင်တယ်ဆိုရင်တော့အီးမေးလ်နဲ့ဆက်သွယ်စာရေးပို့ဖို့နိုင်ပါတယ်။VOA email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းရင်တော့ VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်ဒေတာအမှတ်855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။အခုတော့သတင်းကြေညာကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
2015ခုနှစ်နျူကလ িয়ার သဘောတူညီချက်ပါသတ်မှတ်ချက်ထည့်ကျော်လွန်ပြီးတန့်စင်ယူရေနီယံတိုးမြှင့်ထားကြောင်းအီရန်ဆွေးရကတနင်္ဂနွေနေ့မှာပြောဆိုပြီးနောက်မှာတော့အီရန်နေနဲ့စင်စင်ဆဆလုပ်တာပိုကောင်းမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကသတိပေးလိုက်ပါတယ်။အီရန်ရဲ့ဆုံးဖြတ်ချက်ကနောက်ထပ်အထူးကျန်မှုနဲ့ဒဏ်ခတ်ပိတ်ဆို့မှုတွေစီကိုဥတီစေလိမ့်မယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကတွစ်တလူမှုကွန်ရက်မှာရေးသားခဲ့ပြီးနောက်နိုင်ယီပိုင်းအကြံမှာသမ္မတထရန့်ရဲ့မှတ်ချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရသည့်ဒဏ်ကြောင့်မြေပြိုကျပြီးတဦးသေဆုံးလူပေါင်း 4,500 ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရကြောင်းအကူအညီပေးရေးတာဝန်ရှိသူတွေကတနင်္ဂနွေနေ့မှာပြောပါတယ်။မြန်မာနိုင်ငံကထွက်ပြေးလာတဲ့မွတ်စလင်လူနည်းစု6သိန်းကျော်နေထိုင်ရာကော့ဆက်ဘဇာကစခန်းတွေမှာမွေးရချိန်14လက်မထိရောက်ခဲ့တဲ့82နှစ်ကြီးကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်စနေနေ့ကဆလို့မြေပြိုကျလာလို့ကုလသမဂ္ဂကပြောဆိုထားပါတယ်။2019ခုနှစ်ဖိဖာအမျိုးသမီးကမ္ဘာဖလားနောက်ဆုံးဘူလူအဖွဲ့ကိုပြင်သစ်နိုင်ငံလီယွန်မြို့မှာတနင်္ဂနွေနေ့ကကစားတာမှာတော့အမေရိကန်အသင်းကနယ်သာလန်အသင်းကို2-6မရှိနဲ့နိုင်ပြီးတော့ချန်ပီယံဆုဆုတ်ခူးသွားပါတယ်။Ivory Coast နိုင်ငံမှာဇူလိုင်လ4ရက်နေ့ကနေ9ရက်နေ့အထိကျင်းပတဲ့နိုင်ငံတကာအမျိုးသမီးတဦးချင်းချက်တောင်ရိုက်ပြိုင်ပွဲမှာတနင်္ဂနွေနေ့ကနောက်ဆုံးပိုလူပွဲမှာတော့မြန်မာလက်ရွေးစင်မတ်သက်ထားသူစားကကမ္ဘာအဆင့်80နှစ်ရှိတဲ့အိန္ဒိယကပြိုင်ဘက်ကိုနှစ်ပွဲပြန့်တဲ့အနိုင်ရပြီးရွှေတံဆိပ်ဆုဆုတ်ခူးသွားပါတယ်ရှင်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လွှင့်ရမှုကမန်အင်ဂျင်နိုင်ဖြစ်ပါတယ်အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ဒီကနေ့မနက်အတွက် VOA အစီအစဉ်တွေကိုမနက် 6:00 နာရီ9:00 နာရီအထိ line number 304048 နဲ့ Facebook စာမျက်နှာကပါတင်ဆက်ပေးကြတာဖြစ်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.